in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ်မေလ14ရက်တောက်ကြနေမနက်ဖက်အစီအစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းနိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနိုင်တယ်လို့ VOA ရဲ့ Facebook Seminar ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမွန်မှာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်တော့မှာပါ။ဒီကနေ့ထုတ်လွှင့်မဲ့အစီအစဉ်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
အမှာ ONG 1400ကျော်ရှိတဲ့ UN ဆိုရင်အကုန်လုံးတပ်သောင်းခွဲကျော်ကျော်လောက်ရှိတယ်။ဘယ်လိုကြောင်ကြားတမှမဟုတ်ဘူး။မိန်းမသားရောပါလေအကုန်လုံ
းစစ်ကောင်စီတပ်ဖွဲ့တွေနှိမ်နှင်းမှုကြောင့်မြင်းကြံခရိုင်မှာဒေသခံထောင်ထဲချီတိမ်းရှောင်နေရတဲ့တရင်မြန်မာကျမ်းမာရေးဝန်ထမ်းတွေကိုအာဏာပိုင်တွေပိတ်မှတ်ထားနေတဲ့အပေါ်ပြည်တွင်းပြည်ပကပြစ်တင်ရှုတ်ချလိုက်တဲ့တရင်ဘင်္ဂလားဒေ့ရှ်ကနေစစ်တွေကိုပြန်လာတဲ့ကုန်တွေတချို့မှာကိုဗစ်ရောဂါကူးစက်နေတဲ့တရင်တွေကိုလည်းနားဆင်ရမှာပါ။တရင်ပတ်စင်ကဏ္ဍမှာတော့ဥအောင်ခင်တင်ပြတဲ့မြန်မာအရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုတော့တောက်ကြနေမနဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တက်နဲ့ကိုအောင်ဝင်းဦးတို့ကပြောပြပေးမှာပ
ါဆက်အနာသိမှုစန့်ကျင်ဆန္ဒပြတဲ့သတင်းတင်ပြမှုနဲ့ DVB သတင်းတောက်ကို1300ချလိုက်ချိန်မှာပဲမြန်မာနိုင်ငံမှာအဖမ်းခံရတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုတော့ပြန်ပြီးလှုပ်ပေးမှာဖြစ်ကြောင်းစစ်အုပ်ချုပ်ရေးကောင်စီကစစ်သည်ပြင်းနေမှာကြေညာပါတယ်။ DVB သတင်းဌာနရဲ့ဗကိုးတိုင်းသတင်းတောက်ကိုမင်းညိုဟာမတ်လ3ရက်နေ့ကအဖမ်းခံခဲ့ရတာဖြစ်ပြီးမေလ12ရက်နေ့မှာတော့စစ်ခုံရုံးကနေထောင်ဒဏ်3နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါဟာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကဆိုရင်ပထမဆုံးထောင်ဒဏ်အပြစ်ပေးတာခံခဲ့ရတဲ့သတင်းတောက်ဖြစ်ပါတယ်။ကိုမင်းညိုဟာရဲတွေရဲ့ရိုက်နှက်နှိမ်မတ်မှုကိုခံရတဲ့အပြင်သူ့မိသားစုတွေနဲ့လည်းတွေ့ခွင့်မရကြောင်းနဲ့သူ့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ DVB ကတောင်းဆိုထားပါတယ်။ကိုမင်းညိုလိုပဲဖမ်းဆီးတရားဆက်ဆိုတာခံနေရတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုတော့မြန်မာဂျပန်နှစ်နိုင်ငံဆက်ဆံရေးကိုရှေ့ရှုပြီးပြန်လွှတ်ပေးမှာဖြစ်ကြောင်းစစ်တပ်သတင်းဌာနဖြစ်တဲ့မြဝရီကအကြေညာပါတယ
်။ဂျပန်သတင်းတောက်မစ္စတာယူကီကီတာဇူမီဟာဥရေချိုးဖောက်ထားသူဖြစ်ပေမဲ့လည်းမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံတို့ရဲ့အခုအချိန်ထိရင်းနှီးသောဆက်ဆံမှုနဲ့အနာဂတ်ဆက်ဆံရေးကိုရှေ့ရှုပြီးမြန်မာနိုင်ငံအမျိုးသားပြည်နယ်တည်မြဲရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ရဲ့မေတ္တာရက်ခံချက်ကိုအလေးထားပြီး၎င်းအားဆွဲဆိုထားသောအမှုများကိုပိတ်သိမ်းပြီးပြန်လည်ဆေးလုပ်ပေးသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်အပ်ပါတယ်
။ Mr. Kita Zumi ဟာ CDM လှုပ်ရှားမှုနဲ့စူပူမှုတွေဆက်လုပ်နိုင်ဖို့ထောက်ပံ့ပေးခဲ့တဲ့အတွက်ရာဇသက်ကြီးပုံမှ905ကကြီအပြင်ဗီဇာစီကံမလိုက်နာမှုတွေနဲ့ဧပြီလ16ရက်နေ့ကတရားဆက်ဆိုခံရတာဖြစ်ပါတယ်။သူဟာလဲစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးပထမဆုံးတရားဆက်ဆိုတာခံရတဲ့နိုင်ငံခြားသတင်းတောက်ဖြစ်ပါတယ်။မစ္စတာကီတာဇူမီဟာဖေဗရူလာလတုန်းကတရင်ဖမ်းခံရတာဖြစ်ပြီးအခုဒုတိယအကြိမ်ဖမ်းမခံရခင်နိုင်ပိုင်းမှာမြန်မာစစ်တပ်နဲ့ရဲတွေအကြမ်းဖက်ဖြိုခွဲမှုကြောင့်တေဆုံးခဲ့ရသူတွေအတွက်ဂျပန်ရောက်မြန်မာတွေတိုကျိုကဖះချောင်းမှာဆူတောင်းပွဲကျင်းပတဲ့ဗီဒီယိုဖိုင်ကိုသူ့ Facebook မှာတင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးအဖမ်းခံခဲ့ရတဲ့သတင်းတောက်အယောက်80လောက်ရှိပြီးထောက်ဝက်လောက်ဟာဂုဏ်ဤပြန်ပြီးမလွတ်ကြသေးပါဘူး။မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံနဲ့တရားဝင်နေဆက်ဖြတ်ကျော်လာသူတွေကိုထိုင်းစစ်အကတင်းတင်းကြပ်ကြပ်စောင့်ကြည့်နေချိန်မှာပဲဖះသုံးဆူနဲ့ကတ်နေတဲ့ကန့်ချနာဘူရီတီနဲ့အပါဝင်နေရာသုံးခုမှာခိုးဝင်လာတဲ့မြန်မာစစ်စုပေါင်း100ကျော်အဖမ်းခံခဲ့ရပါတယ်။မေလ7ရက်နေ့မှာကန်ချနာဘူရီပြည်နယ်ထောင်ပါပွန်နယ်စပ်ကနေကားသုံးစီးနဲ့ဝင်လာသူတွေကိုထိုင်းနယ်ခြားဆောင်တပ်တွေကပိတ်ဆို့ဖမ်းဆီးခဲ့တာဖြစ်ပြီးထွက်ပြေးတဲ့ကားတစ်စီးကတော့အချိန်မထိနိုင်ပဲတိမ်းမောက်ခဲ့တာကြောင့်ကားပေါ်ပါမြန်မာ6ဦးဒဏ်ရာရခဲ့ပါတယ်။အဲ့ဒီကားသုံးစီးကနေဖမ်းမိတဲ့တရားမဝင်လာတဲ့မြန်မာနိုင်ငံသား89ယောက်ကတော့သူတို့မွန်ပြည်နယ်ကနေလာကြကြောင်းနဲ့တော်လန်အတိုင်းနှစ်ရက်ကြာလမ်းလျှောက်လာခဲ့ရတယ်လို့ပြောပါတယ်။သူတို့ဟာထိုင်းလူမှန်ခိုးတွေကိုတယောက်ထိုင်းဘက်ဝင်16,000ပေးခဲ့ရကြောင်းထိုင်းအာဏာပိုင်တွေရဲ့စစ်ဆေးတွေ့ရှိချက်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်။စစ်စုပေါင်းမြန်မာနိုင်ငံဘက်ကလာရောက်သူ100ကျော်ကိုမေလ12ရက်တည့်အချိန်မှာဖမ်းမိခဲ့တယ်လို့ထိုင်းလူသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ
်။အမနေ့ကမိရာမဟုတ်တော့သူတို့မိရာတော့နေရာဆိုတာကျွန်တော်တို့အဲဒီအပေါ်ကလမ်းဖူတင်နေအဲဒီမှာမြည်လေနောက်ပြီးတော့ကျတော့ဟိုစံတနာပူကြီးပေါ့အဲဒီခေါင်းပါပေါ့နောက်ပြီးတော့တခြားတင်ရာတစ်ခုကြည့်ပြီးကျွန်တော်တို့မဲဆောက်အပေါ်မှာတခုအမှန်မြည်ကျွန်တော်တို့ဟိုဖုတ်ပြတဲ့အပေါ်ကိုတင်နေအဲဒီမှာလည်းမြည်တယ်တရားကြော်ရဲမှာ
COVID တတိယလှိုင်းကူးစက်မှုကိုထိန်းချုပ်ဖို့စူးစမ်းနေတဲ့ထိုင်းဆိုအကမြေဆက်ဒေသတွေကနေသူ့နိုင်ငံတည်းတရားဝင်ဝင်ရောက်လာမဲ့သူတွေကိုမပြတ်ဆောင့်ကြည့်ပြီးဖမ်းဆီးနေတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူအသူဟာကျန်းသပတင်းနေမှာလည်း 4,000 ကျော်သွားတဲ့အတွက်အခုဆိုသေဆုံးသူ 4,000 ကျော်နေတာ2ရက်ရှိနေပါပြီ။အိန္ဒိယမှာတရက်တွင်းလူပေါင်း 4,120 သေဆုံးခဲ့ရတယ်လို့နောက်ထပ်အကူးဆက်ခံရသူကလည်း 3,000 ခွဲကျော်ရှိနေတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကမ္ဘာမှာဒုတိယလူ့ရေအထူးဆက်ဆုံးနိုင်ငံဖြစ်တဲ့အိန္ဒိယမှာအခုလိုကူးစက်မှုနှုန်းမြင့်မားလာတာကြောင့်လူသားချင်းစားနပ်မှုဆံရပြက်တနာတွေနဲ့ရင်ဆိုင်နေရပါတယ်။ဆေးရုံကလေးမလုံလောက်တာနဲ့လူနာတွေအားထားရအောက်ဆီဂျင်ဘူးမလုံလောက်တာအပြင်လူတွေအလောင်းတွေမီးရှို့ဖို့ပါအခက်အခဲတွေဖြစ်နေတယ်လို့သေဆုံးသူရေအတွက်လည်းအစိုးရတည်ဝင်ထုတ်ပြန်ထားတဲ့ဥယျာဉ်ထဲပိုးပြီးများနေနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ကျန်သပတင်းတွေကတော့အိန္ဒိယအစိုးရအကြံပေးဗင်နာကူမာပေါ်ကလာမယ့်ဩဂုတ်ကနေဒီဇင်ဘာအတွင်းကာကွယ်ဆေးအလုံးပေါင်းသန်း 2,000 ကျော်အိန္ဒိယနိုင်ငံသားတွေအတွက်ထုတ်ပြတော့မှာဖြစ်ကြောင်းသတင်းတောက်တွေကိုပြောပါတယ
် Be proud to say that 2 billion doses in a matter of 7
လာမယ့်6လ9လလောက်တွင်အိန္ဒိယနိုင်ငံသားတွေအတွက်ကာကွယ်ဆေးအလုံးပေါင်း 2 billion လောက်ထုတ်ပြနိုင်တော့မှာဖြစ်ကြောင်းပြောတော့တာပါဒီဆေးတွေထဲမှာ Serum Institute ကထုတ်တဲ့ AstraZeneca အလုံးပေါင်းသန်း 950 ပေါင်ဝင်မှာဖြစ်ပြီး Bharat Biotech ကုမ္ပဏီထုတ် Covaxin အလုံးပေါင်းသန်း 950 ပေါင်ဝင်မှာဖြစ်ကြောင်းလည်းပြောပါတယ်။အိန္ဒိယဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအကြီးအကျယ်ထုတ်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပေမဲ့လူသန်းပေါင်း 1,300 ကျော်နေထိုင်တဲ့အိန္ဒိယမှာဆေးပတ်လည်အောင်ဆေးနှစ်ကြိမ်ထိုးနှံပေးသူက 300 ခန့်နှုန်းတောင်မရှိသေးပါဘူး။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 9.13 MHz ပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ကာဇာဒေသမှာတင်းမာမှုတွေကြီးထွားလာနေတာကိုရှင်းချနိုင်မှုနိုင်ငံတကာကတိုက်တွန်းနေချိန်မှာပဲဟမတ်စ်ပါလက်စတိုင်းစစ်သွေးကြောအဖွဲ့ကကြာသပတေးနေ့မှာအစ္စရေးလူနေရပ်ကွက်တွေနဲ့ရော့ကက်တွေနဲ့ထပ်မံပစ်ခတ်ခဲ့တယ်လို့အစ္စရေးကလည်းလေကြောင်းကနေပြန်လည်တက်ခတ်ခဲ့ပါတယ်။ဒီဇင်းနိုင်ငံတောင်ပိုင်းမှာလေကြောင်းရန်သတိပေးချက်တွေကြားနေရတာကြာသပတေးနေ့မှာဆိုရင်လေးရရှိတော့ပါပြီ။ပါလက်စတိုင်းစစ်သွေးကြောတွေပစ်ခတ်တဲ့ရော့ကက်တွေကလည်းတယ်လီဖီမျိုးတော့ရောက်ပဲ့ထိကြာရောက်နေတာပါ။ဒီဇွေးစစ်တပ်ကတော့ဂါဇာဒေသနဲ့နယ်စပ်မှာကြီးတက်တဲ့တန်ချက်ကာကားတွေအင်အားဖြည့်ထားပြီးပါလက်စတိုင်းနယ်မြေထဲထိဝင်တက်နိုင်အောင်လည်းအသင့်ပြင်ထားပါတယ်။ဟာမတ်စ်အဖွဲ့ပြောခွင့်ရကတော့ဒီဇွေးကကျူးကျော်တက်ခတ်လာမယ်ဆိုရင်ထိခိုက်ချဆုံးမှုတွေရင်ဆိုင်ရလိမ့်မယ်လို့သတိပေးခဲ့တာပါ။တင်းနာနီကဆက်လို့ဟာမတ်စ်အဖွဲ့ကရော့ကက်1,600လောက်ပစ်ခတ်ခဲ့ပေမဲ့အများစုကိုဒီဇွေးရဲ့ Iron Dome မစ်ဆိုင်းထုံးရန်ကာဝေးစနစ်ကကြားဖြတ်ဖြစ်စီးနိုင်ခဲ့ပြီးရော့ကက်400လောက်ကလည်းပြင်းမှတ်ကိုမထိတာဂါဇာဒေသထဲမှာပဲကျောက်ခဲတော်လေးရှိခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ရော့ကက်နဲ့ပစ်ခတ်မှုတွေကိုအစ္စရေးဘက်ကလက်တုံပြန်တဲ့အနေနဲ့ဂါဇာဒေသကဟာမတ်စ်အဖွဲ့ရဲ့ရော့ကက်ဖြစ်တဲ့စကန်တွေထောက်လိုင်းရုံနေနဲ့အဖွဲ့ခေါင်းဆောင်တွေရဲ့နေအိမ်တွေကိုလေကြောင်းကနေပိတ်မထားတိုက်ခတ်ခဲ့တာပါ။ဂါဇာဒေသမှာရှိတဲ့ဟာမတ်စ်စစ်သွေးကြောအဖွဲ့ရဲ့တပ်မှုတော်တော်များများလည်းအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုတွေအတွင်းသိဆုံးခဲ့တဲ့အကြောင်းနှစ်ဖက်တောင်းဝန်ရှိသူတွေပုံထူးနေမှာပဲအတည်ပြုထားပါတယ်။ဒီဇွေးနဲ့ပါလက်စတိုင်းစစ်သွေးကြော်တွေကြားပရိကတ်တွေကြီးထွားနေတဲ့ကိစ္စကိုကုလသမဂ္ဂလူညွန်ရေးကောင်စီမှတောက်ကြံနေအွန်လိုင်းကနေအရေးပေါ်ဆွေးနွေးဖို့အလဲကျဥက္ကဋ္ဌတရုတ်နိုင်ငံနဲ့အတူနော်ဝေး၊ဂျူနီရှားတို့ကတိုက်တွန်းခဲ့ကြပေမဲ့အမေရိကန်ရဲ့ကန့်ကွက်မှုကြောင့်ကြန့်ကြံမှုတွေရှိနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့တပ်တမန်ရေးအရာဖြစ်ရှင်းနေအောင်ကြိုးပမ်းနေတဲ့အတွက်အချိန်ပေးဖို့လိုတဲ့အကြောင်းပြောဆိုလိုက်ကြပါ
။ We are open to and supportive of a discussion, an open discussion at the United Nations.I think we're looking at early next week.
ကျွန်တော်မှာဆွေးနွေးဖို့ကျွန်တော်တို့ဘက်ကလမ်းဖွင့်ထားသလိုအားလည်းပေးပါရစေ။ခြေသတင်းပတ်စောပိုင်းလောက်ဖြစ်လိမ့်မယ်လို့လည်းခန့်မှန်းထားပါရစေ။ဒါမှလည်းတပ်တော်ရေးကြိုးပမ်းမှုတွေထိရောက်စေဖို့ချိန်ရမယ်လို့ညွှန်လင့်ပါတယ်ဆိုပြီးကြာသပတေးကဝန်ကြီးပလင်ကင်လင်းတော်တွေကိုပြောဆိုခဲ့တာပါ။ပရိပကတ်တွေထိမ့်မနိုင်သိမ့်မရအခြေအနေမျိုးရောက်လာမှာကိုစိုးရိမ်မှုတွေနဲ့တူအမေရိကန်ကထုတ်ကိုယ်စားတယောက်ခန့်အပ်စေလို့ပြီးဖြည့်ရှင်းမှုကြိုးစားနေတယ်လို့အီဂျစ်ကတာနဲ့ကုလသမဂ္ဂတို့ကလည်းအပြစ်ခတ်ရစင်းနေအောင်ကြောင်းဝင်ဆစ်ဆက်ဖို့ကြိုးပမ်းနေပေမဲ့တိုးတက်တဲ့လက္ခဏာတော့မတွေ့ရသေးပါဘူး။ ဒီမှာမူတွေကြီးထွားလာရကလူငယ်ကောင်စီမှာဒီတစ်ပတ်ထဲနှစ်ချိန်တကပိတ်ဆွေးနွေးကြကြပေမဲ့အစ္စရေးရဲ့အဓိကမာမေးဖြစ်တဲ့အမေရိကန်ကတော့အကျိုးမရှိနိုင်ဘူးဆိုပြီးကန့်ကွက်တာကြောင့်တရားဝင်ကြေညာချက်ထုတ်ပြန်မှုလည်းသဘောတူညီချက်ပြရခဲ့ကြပါဘူးလူငယ်ကောင်စီမှာကြေညာချက်ထုတ်ပြန်ဖို့ဆိုရင်တော့အဖွဲ့ဝင်15နိုင်ငံရဲ့ဘုံသဘောတူညီမှုရဖို့လိုသလိုကိုဗစ်ကပ်ရောဂါကာလကန့်သတ်ချက်တွေနဲ့အညီအွန်လိုင်းစီဝေဝဲလုပ်ဖို့လည်းအားလုံးကလက်ခံဖို့လိုအပ်ပါတယ်အမေရိကန်ပြည်ထောင်စုရှေ့ဘက်ချမ်းမှာအဓိကရင်းနှီးတင်ပို့နေတဲ့ Colonial Pipeline ကုမ္ပဏီရဲ့ကွန်ပျူတာစနစ်ကို Russian Internet Hacker တွေတက်ခတ်မှုကြောင့်ဓာတ်ဆီဆိုင်တွေမှာလူတွေအလူရဲ့ဝယ်ယူခဲ့ကြတာ6ရက်ကြာမှာပဲကုမ္ပဏီရဲ့လုပ်ငန်းတွေပြန်လည်စတင်နေပါပြီ။ယာယီခက်ခဲကိုစိတ်ရှိရှိထားရင်ဆိုင်ကြဖို့လည်းသမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါရဲ
့။ Don't panic number 1. I know seeing lines at the pumps or gas stations with no gas can be extremely stressful.But this is a temporary situation.
ပထမတစ်ချက်အနေနဲ့ထိပ်လန့်ဖြစ်ကြဖို့လိုပါတယ်။ဓာတ်ဆီဆိုင်တွေမှာဓာတ်ဆီဆောင်ဆိုင်နေတာစီဆိုင်တွေမှာဆီမရှိရတယ်ကိုမြင်ရတာအင်မတန်မှစိတ်တက်ကြစရာဆိုပေမဲ့ဒါရီယာယာယီပါလို့ကြာသပင်းတွေကအင်ဗျူမှာသမနာပိုင်တယ်ပြောဆိုကြတာပါ။လူတွေအလူရဲ့ဝင်နေကြတဲ့ခြေမျိုးမှာဓာတ်ဆီဆိုင်တွေဈေးတင်မရောင်းကြဘူးလေသမနာကသတိပေးပါတယ်။Colonial Pipeline Company ကတော့ Pipeline စနစ်ကိုဘေးကင်းလုံခြုံမှုရှိရှိပြန်လည်လည်ပတ်နိုင်မှုစီစဉ်ထားပြီးမွန်လွယ်ပိုင်းလောက်မှာဈေးကွက်ကိုတင်ပို့နိုင်တော့မှဖြစ်တဲ့အကြောင်းကြာသပင်းတွေစောရဲမှာပဲကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါကီလိုမီတာ1850ရှေ့လျားရဲ့ Pipeline ကနေနေ့စဉ်ဓာတ်ဆီဒီဇယ်နဲ့လေယာဉ်စီလီတာတန်ပေါင်း380လောက်တင်ပို့နေတာဖြစ်ပါတယ်ရှေ့လျားရဲ့ Pipeline တစ်လျှောက်လုပ်ငန်းတွေကိုပြန်လည်စတင်ရမှာမိကလုတ်ဖွင့်တယ်လို့မျိုးချက်ချင်းလင်လင်တက်ရောက်မှုတွေတွေ့ရမှာမဟုတ်ကြောင်းလဲသမနာပိုင်တင်ကသတိပေးရတာပါကုမ္ပဏီရဲ့ကွန်ပျူတာစနစ်ကိုထိန်းချုပ်ထားပြီးငွေညှစ်ခဲ့တဲ့ဟက်ကာတွေကိုကုမ္ပဏီကပြီးခဲ့တဲ့တောက်ချက်နေမှာပဲခရစ်တိုကာရန်စီဒီဂျစ်တယ်ငွေနဲ့ဒေါ်လာ5000နီးပါးပေးခဲ့ရတဲ့အကြောင်း Bloomberg သတင်းဌာနကဖော်ပြပေမဲ့ကုမ္ပဏီဘက်ကတော့သုံးတရားမှတ်ချက်ပေးပြောဆိုတာမရှိပါဘူးအမေရိကန်ပြည်ထောင်စုမှာကိုဗစ်ရောဂါကာကွယ်ဆေးအပြည့်အဝထိုးပြတဲ့သူတွေအတွက်နှာခေါင်းဆီးဝတ်ဖို့ကန့်သတ်ချက်ကိုနေရာတော်တော်များမှာဖြေလျှော့ပေးဖို့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC ကကြာသပတေးမှာပဲကြေညာလိုက်ပါတယ်။လမ်းညွှန်ချက်အသေးအရလုပ်ငန်းခွင်တွေကျောင်းတွေလိုနေရာတွေမှာကာကွယ်ဆေးအပြည့်ထိုးပြတဲ့သူတွေနှာခေါင်းဆီးဝတ်ဖို့မလိုတော့ပေမဲ့ဘတ်စကားတွေ၊လေယာဉ်တွေ၊ဆေးရုံတွေ၊ထောင်တွေနဲ့ဦးမယ်အိမ်တွေခိုးလုံရခရီးရီလိုနေရာမျိုးတွေမှာတော့နှာခေါင်းဆီးဝတ်ကြရမှာဖြစ်ပါတယ်။ပုံမှန်ခြေနေကိုပြန်ရောက်နိုင်မှုဒီလိုခြေနေမျိုးကိုအချိန်တော်ကြာစောင့်စားနေခဲ့ရတာလို့လဲကျသာပင်းတွေကကန့်သတ်ချက်တွေကိုရှော့ပေါ်ကြောင်ခြေညာရမှာ CDC ညွှန်ကြားရေးမှူးဒေါက်တာရိုရှဲဝယ်လန်စကီကပြောဆိုသွားခဲ့တာပါကာဝယ်ဆေးထိုးပြတဲ့သူတွေပြင်ပကလူစုလူဝေးချမ်းမှာနှာခေါင်းဆီးဝတ်ဖို့လမ်းညွှန်ချက်ကိုလည်း CDC ကရုပ်သိမ်းလိုက်ပါတယ်ကာဝယ်ဆေးထိုးတဲ့အကျိုးရလအဖြစ်ဆီထိုးပြီးသားလူတွေအတွက်ကန့်သတ်ချက်တွေကိုရှော့ပေးဖို့အစိုးရနဲ့ CDC ပေါ်ပြားပိခံရရင်မှာပဲအခုလိုကြီးညာချက်ထွက်လာတာလည်းဖြစ်ပါရဲ့ကန့်သတ်ချက်တွေရှော့ပေးလိုက်ပေမဲ့ကာကွယ်ဆေးထိုးပြီးသားလူတွေနဲ့မထိုးရသေးတဲ့လူတွေကိုခွဲခြားရမှာအခက်အခဲတွေလည်းကြုံရနိုင်ပါတယ်အမေရိကန်မှာနှစ်ချိန်ထိုးရတဲ့ကိုဗစ်ရောဂါကာကွယ်ဆေးထိုးပြီးသားသူကတော့အရွယ်ရောက်သူလူကြီးရဲ့46ရာခိုင်နှုန်းကျော်154သန်းနီးပါးရှိနေပြီးဆေးနှစ်ချိန်စလုံးထိုးပြီးတဲ့သူကတော့118သန်းကျော်ရှိပါတယ်Pfizer ဆေးကုမ္ပဏီကထုတ်လုပ်တဲ့ကာဝယ်ဆေးကိုအသက်12နှစ်နဲ့15နှစ်အရွယ်ကလေးတွေကိုပါထိုးခွင့်ပြုလိုက်တဲ့အတွက်မကြာခင်ရက်တွေအတွင်းကာဝယ်ဆေးထိုးသူအရေအတွက်သိသာသာတိုးလာလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့တက်နဲ့ကိုအောင်လုံတို့ကပြောပြပေးသွားတာပါတော်တာချင်နေအခုနားဆင်နေရတဲ့ VOA American အတန်ရဲ့အစီအစဉ်တွေကို burmese.voanews.com internet seminar ကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်။အခုချိန်ကစလို့သတင်းပေးပို့ချက်တွေနဲ့သတင်းလှော်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။စစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းဖြိုခွဲတာကြောင့်ငင်းကြံခရိုင်တလုတ်ကျွရအုပ်စုကထောင်ချီတဲ့ဒေသခံပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးတော့စာနယ်ရိတ်ခါဆေးဝါးနဲ့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတချို့ကပြောပါတယ်။အခုနောက်ဆုံးစစ်တပ်ကအလုံးရင်းနဲ့ဖိနှိပ်ဖြိုခွင်းတာကြောင့်ကျွာလုံးကျွတ်နီးပါးထွက်ပြေးရတဲ့အခြေအနေအထိဖြစ်လာရတာပါ။ဒီအကြောင်းအပြည့်စုံကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်
။မန္တလေးတိုင်းမြင်းကြံခရိုင်တွေကတလုတ်ကျေးရွာအုပ်စုကိုအခုတော့စစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းတပ်ဆွဲထားလိုက်ပြီဖြစ်တယ်လို့ထွက်ပြေးလာတဲ့ဒေသခံကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေစစ်တပ်အင်အားယာကနန်းနဲ့လာရောက်ဖြိုခွဲချိန်မှာအနီးအနားမြင်းညံခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခုခံတိုက်ခိုက်ပြီးတာကြောင့်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တာပါ။နောက်ဆက်တွဲအဖြစ် တလုတ်ကျေးရွာအုပ်စုကိုမေလ22/23ဗုဒ္ဓကျာသာပတိနေ့မှာစစ်တပ်ကအလုံးရင်နဲ့ဝင်ရောက်စီးနှင်လာကြောင်းနောက်ဆုံးမှရွာလုံးကျွတ်နီးပါးထွက်ပြေးရတဲ့အဖြစ်ကိုရောက်ခဲ့တယ်လို့လုံညုံရေးအမည်မဖော်လိုတဲ့တလုတ်ဒေသခံတဦးက VOA ကိုပြောပါတယ်ထွက်ပြေးလာရသူတွေထဲမှာအသက်ကြီးအရွယ်တွေရောကလေးငယ်တွေပါတောင်းကနန်းကြော်ရှိပြီးရောက်ရာအရက်ဒေသကဝိုင်းဝန်းကူညီတာတချို့ရှိပေမဲ့အခုတော့စားနပ်ရိက္ခာနဲ့ဆေးဝါးအရေးပေါ်အကူအညီတွေလိုအပ်လာတယ်လို့တလုတ်ဒေသခံကရှင်းပြပါတယ်
အမပေါ့အင်ဂျီ1400ကျော်ရှိတဲ့ယူရန်ဆိုရင်အကုန်လုံးတပ်သောင်းခွဲကျော်လောက်ရှိတယ်ပေါ့ဘယ်လိုကြောက်ကြတာမှမဟုတ်ဘူးမိန်းမသားရောပါပြီးအကုန်လုံးထွက်ပြီးတင်းချောင်းနေတာဒီပိုင်းကတိုက်ခိုက်နေတယ်လို့ပြောတော့ဘာမှဟိုပြင်းပြင်းမရလိုက်ဘူးဗျာအဲ့လိုမျိုးဆိုတော့အဲဝိရေကေကုတကူနဲ့အဲ့လိုရုံထွက်ပြီးတော့ပြီးလာကြဆိုတော့လောလောဆယ်စားကြီးတောင်ကြီးတွေကတော့ဟိုအခက်အခဲရှိတာပေါ့ဟိုဆေးဝါးအချိန်မီဆိုတာလေဒီကောင်ကျလုံးမျိုးနဲ့အလုံးမျိုးဖြစ်ဖြစ်ဒီတိုက်ပွဲမှာဟိုတန်ရာရဒီလေရှိတဲ့ခါကျတော့အဲဒူအပ်တဲ့စိတ်ကူတာမှုခံယူဖို့ပေါ့နော်ဖြစ်နိုင်တဲ့နေရာတွေကိုတော့အလုံးမျိုးသူအဆက်တွေ့နေတဲ့အလုံးကိုထားကြရတာပေါ့အဲအလုံးမျိုးဆိုတော့ကျတော့ဒီဝါအကူကြီးလိုပါဘူးလေသူတော့လိုပါပဲ
အခုတော့အခုလိုထွက်ပြေးရလောက်တဲ့အထိဖြစ်တာဆိုတော့စစ်တပ်ရဲ့ဝင်ရောက်စီးနှင်းမှုကဘလောက်ထိပြင်းထန်လဲခင်ဗျအ
ကုန်လုံးရွာသားတွေတောက်မခံနိုင်ကြအစုံကျွန်တော်အကုန်လုံးထုတ်ပေးလိုက်ရတယ်ပေါ့နော်ထုတ်ပေးပြီးတော့သူတို့ရွာကိုဘိုင်ပိတ်ပြီးတော့တက်ဆွဲဟိုပုံစင်းနေခွင့်ရပါဘူးဆန်းကအဲ့လိုမျိုးပေါ့ဒီရွာမှာအခွန်လေးထားပြီးတော့လူတွေကအကုန်လုံးကိုလူကြောင့်ပြီးတင်းချောင်ရတယ်တင်းချောင်ရတဲ့ခါမှာသူတို့ကားတွေအကုန်လုံးမောင်းဝင်ပြီးတော့အိမ်ကြီးထဲမှာလက်နက်ကားတွေကိုအဲ့လိုခေါ်သက်တည်နေဖြုတ်ပြီးတော့အဲ့အိမ်ကြီးကိုဝင်ကျွန်တော်တို့ဒီအရာနဲ့ခြီးတဲ့အရင်းကြီးတွေရင်းပြီးထားတဲ့ကုန်ပစ္စည်းတွေအကုန်လုံးသူတို့ကားပေါ်တင်းနောက်ခုဟောဆန်80နောက်ပေ80နောက်စပားတွေအထိအလူဟာတွေကိုအကုန်လုံးကားကိုတင်းပြီးတော့မောင်းပြီးတော့ပေးနေကြဆိုကျွန်တော်ရွာလေးလောလောဆယ်အတိုင်းသားတော့ရွာပြည့်နီးပါးလောက်ဖြစ
်ဘာကြောင့်တလုတ်ကြီးပါအုပ်စုကိုမှအခုလိုဖြိုခွင်းရတယ်လို့ထင်ပါတယ
်ကျွန်တော်မြင်လာတော့ကျွန်တော်တို့တောင်းခံတဲ့ရွာတွေကိုကျန်တဲ့ရွာတွေလည်းဟောပြအောင်သူကကျန်ရနမူနာပေးပြီးတော့အဲ့လိုမျိုးဖြုတ်ခွင်းတယ်လို့ပဲကျွန်တော်မြင်နေတာပေါ့နော်ဒါနဲ့သူလောလောဆယ်သူတို့လှုပ်ချင်တယ်သူလှုပ်နေတဲ့အပေါ်မှာကျွန်တော်တို့ကဟိုလိုမျိုးကြောက်စိတ်ဝင်ကြအကြောင်းအရတော့မရှိဘူးဟိုကျွန်တော်တို့ခံယူထားတာကသူတို့လက်အောက်ကျရင်အနာကပြောက်ပြီးဘဝတွေပါတည်သွားမှာလေအဲ့တော့ကျွန်တော်ကသူတို့လက်အောက်ကဘလို့မှအကြောင်းမခံနိုင်ဘူးဆိုပေမဲ့ရှေ့ဆက်တွန်းလှန်မှုပဲကျွန်တော်တို့အားမွေးနေတဲ့သဘောပ
ါစစ်ကောင်စီတပ်နဲ့အပြန်အလှန်တိုက်ခိုက်မှုအတွင်းတလုတ်ဒေသခံအ ਨੇ စုံလူငယ်6ဦးဖမ်းဆီးခံရပြီးငင်းကြံဤပညာတက္ကသိုလ်ကကျောင်းသားကိုစင်ကိုထွန်းတည်ဆုံသွားရပါတယ်ပြစ်ခတ်မှုအတွင်းစစ်တပ်ဘက်ကအကြဆုံးတချို့ရှိတယ်လို့ဒေသခံကပြောပေမဲ့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးမရှိသလို VOA အနေနဲ့တရားအတည်ပြုနိုင်ခြင်းလည်းမရှိသေးပါဘူးမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းအကြမ်းဖက်ပြစ်ခတ်မှုအတွင်းတည်ဆုံသူ980ကျော်ရှိပြီးလူပေါင်း3900နီးပါးအဖမ်းဆီးခံရရတယ်လို့ AAPP အဖွဲ့ကပြုစုတဲ့စာရင်းမှာဖော်ပြပါတယ်။ဒါပေမဲ့ဒီစာရင်းဟာထည့်ကားပြောဆိုခြင်းသာဖြစ်တယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားတာပါ။အခုတော့ကျမ်းမာရေးဝန်ထမ်းတွေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာစစ်အာဏာသိမ်းပြီးကျမ်းမာရေးဝန်ထမ်းတွေအပေါ်ပြစ်မှတ်ထားနှိမ်နှင်းမှုတွေကိုနိုင်ငံတကာအရေးပေါ်စည်းတညာရှင်များအဖွဲ့ချုပ်ကရှုတ်ချလိုက်ပြီးတော့မြန်မာအရေးပေါ်စည်းတညာအတင်းဥက္ကဋ္ဌပေါင်မောက်ခဒေါက်တာမောင်မောင်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ် IFEM လို့အတူကောက်ခေါ်တဲ့နိုင်ငံတကာအရေးပေါ်စည်းတညာဖက်ဒရေးရှင်းအဖွဲ့ချုပ်မှပါဝင်တဲ့ကမ္ဘာနိုင်ငံအသီးသီးကအရေးပေါ်စည်းတညာအတင်းခေါင်းဆောင်တွေစုပေါင်းလက်မှတ်ရေးထိုးတောင်းဆိုတာကဘလို့ထူးခြားထိရောက်နိုင်မှာလဲဒီအကြောင်းအပြည့်စုံကိုကိုဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့မြန်မာစေဝန်တန်းတွေအန္တရာယ်ကင်းစွာဆေးကုသပေးနိုင်ရေးဒီနိုင်ငံတကာရေးပေါ်ဆေးပညာအဖွဲ့ချုပ်ရဲ့ပြီးခဲ့တဲ့လထုတ်ကြေညာချက်တွေကိုဝိုင်းပြဆင်ပေးခဲ့သူဩစတြေးလျရေးပေါ်ဆေးပညာရှင်ဒေါက်တာဂျော်ဂျီနာဖီလစ်က
The statement is really a very strong
ဒီကြေညာချက်ကအရင်ကအကောင်းနဲ့ကမ္ဘာလုံးဆိုင်ရာတောင်းဆိုမှုပါပမောက္ခမမို့ဦးပြန်ပြီးတော့လွတ်လာရေးအတွက်ပေါ့နော်သူကမြန်မာနိုင်ငံကရေးပေါ်စောင့်ရှောက်မှုနဲ့ကျန်းမာရေးစနစ်အတွက်ဘလောက်အရေးပါတယ်ဆိုတာအတိအမှတ်ပြုဖော်ပြထားပါတယ်မြန်မာနိုင်ငံကအဆင့်မြင့်ဆုံးရေးပေါ်ကျန်းမာရေး ဆောင်ရှောက်မှုအဖွဲ့ဥက္ကဋ္ဌအနေနဲ့သူကကျမတို့ကမ္ဘာလုံးဆိုင်ရာအရေးပေါ်ဆောင်ရှောက်မှုအဖွဲ့ကြီးရဲ့မိသားစုအဖွဲ့ဝင်တွေဖြစ်ပါတယ်။နိုင်ငံတကာအရေးပေါ်ဆေးပညာဆိုင်ရာအဖွဲ့ချုပ်ကြီးမှသူကမြန်မာပြည်အတွက်ကိုစားပြုထားသူပါ။
ဒါအပြင်မြန်မာသတင်းမီဒီယာတွေကိုလည်းအရေးပေါ်ကုသမှုနဲ့ COVID-19 ဆိုင်ရာအင်တာဗျူးအများအပြားပေးခဲ့တဲ့ဒေါက်တာမမော်ဦးရဲ့အရေးပါပုံကိုလည်းလုံးကြုံရေးရအမည်မဖော်လို့တဲ့လူဖော်ကင်ဘက်အရေးပေါ်ဆရာဝန်သူက
ဆရာမဦးကတော့ပညာပိုင်းမှာရောအလုပ်လုပ်တဲ့နေရာမှာအရန်တော်တဲ့ဆရာပါစာသင်နဲ့သူကတော်တော်ကောင်းတယ်ချွန်းချွန်းချင်းပုံမှန်နဲ့လက်ရှိနေပြီးဒီ emergency တကူလုံးကြီးကိုစူးစမ်းပြီးတော့သူထူထောင်လာတဲ့အချိန်မှာလည်းပါတယ်ဆရာပြီးတော့ protest ဖြစ်နေတဲ့အချိန်တွေမှာပြစ်နေခံတဲ့အချိန်တွေမှာတော့အိမ်ကတရားမှမပြန်ပဲနဲ့သူဆေးရုံမှာပဲအိမ်ဆေးရုံမှာပဲစားပြီးအခုလုံးဆေးကူတယ် protest လုပ်နေတဲ့တခြားယောဂဖြစ်တဲ့လူတွေကိုအခုပြေးနေတဲ့အတွက် emergency မှာမရှိမဖြစ်လိုအပ်တဲ့လူတွေအများဆုံးတော့ပြန်လည်လှုပ်စေခြင်း
ဒီနိုင်ငံတကာရေးပေါ်ဆရာဝန်များအဖွဲ့ချုပ်ရဲ့ညင်ညာချက်ထဲမှာနောက်ထပ်ထူခြားမှုကိုလည်းမြန်မာနိုင်ငံမှာရေးပေါ်ဆေးပညာဆိုင်ရာသင်တန်းတွေပုံမှန်ပို့ချပေးခဲ့တဲ့ဩစတြေးလျရေးပေါ်ဆေးပညာကောလိပ်ပါမောခါလည်းဖြစ်တဲ့ဒေါက်တာဖိလစ်ပ်က
Everybody is united globally Africa
ဒီညင်ညာချက်မှာတကမ္ဘာလုံးအားလုံးညီညွတ်ကြတယ်အာဖရိက၊ဗြိတိန်၊အမေရိက၊ဩစတြေးလျ၊နယူးဇီလန်၊ပစိဖိတ်ဒေသတွေမှာအရန်စိတ်ပူနေကြတယ်အာရှအဖွဲ့ချုပ်ရောနေလဲပင်လယ်အော်ဒေသနောက်လက်တင်အမေရိကကနေဒါကမ္ဘာဒေသတိုင်းကပေါင်းပြီးတော့ပမောခါမမော်ဦးကိုချက်ချင်းချွင်းချက်မရှိနဲ့ပြန်လွတ်ပေးဖို့တောင်းဆိုနေတာပါသူတွေမကပါဘူးမြမပြည်သူတွေအတွက်မရှိမဖြစ်နဲ့အရေးပေါ်လိုအပ်နေတဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ပေးနေတာအတွက်နဲ့ထိမ့်သိမ့်ခံနေရတဲ့ကျန်းမာရေးလုပ်သားတွေအားလုံးအတွက်ပါတောင်းဆိုနေတာပါ
ဒေါက်တာမမော်ဦးပြင်အခြားထိမ့်သိမ့်ဖိနှိပ်ခံဆေးဝန်တန်းတွေရှိနေတာကိုလည်းလုံခြုံရေးရအမည်မဖော်လို့တဲ့အထူးကုဆရာဝန်ကြီးတူက
ဒေါက်တာမမော်ဦးကဒါကအမဂျက်စီမက်ဒီဆင်လို့ခေါ်တဲ့ department မှာပထမဆုံး professor ဖြစ်ပေါ့နော်။မရှိဖြစ်တော့တဲ့လူတယောက်ပဲ။သူ့လိုလူတယောက်ကိုဖန်ဆီးကြပြီးတော့အခုတည်းကဘာတရင်မှမကြဘဲနဲ့ဘာဖြစ်လို့ဖြစ်နေမှမသိဘူးဆိုတော့ကျတော့ဆင်ပူတာကမှန်တယ်။ဒါတော့မမဟုတ်ဘူးကမဟုတ်ဘူးကွာ။အယူအထုကဆရာဝန်ကြီးဒေါက်တာကျော်မင်းစိုးဆိုရင်လည်းသူ့တရင်ကပျောက်နေတာကြာပြီကွာ။သူ့ဆရာနာတိမ်းပြီးနောက်ပိုင်းကစပြီးတော့အင်္ဂဘူတိုက်နေတဲ့ဆရာဝန်ကစပါတော့နော်။လာရှိဝမြို့နယ်ဆရာဝန်ဒေါက်တာတေရာဒေါက်တာအေးနိုင်နောက်ပြီးတော့ဒါပစိဟိုကြီးဒေါက်တာတမ်းမင်းထော့ဆိုတဲ့အဖွဲ့အစည်းပါပဲ။တချို့ဆိုလည်းငါကငါသာကြည့်ပြီးတော့ဖြတ်ပြေးပုံးဆောင်နေရတဲ့ဆရာဝန်ကြီး။ကျမရဲ့ဝန်ထမ်းဖြစ်တဲ့သူမပြည့်ဆရာမလေးကျမရဲ့ခုတွေကအများကြီးပဲကွာ
။အခုနိုင်ငံတကာရေးပေါ်ဆေးပညာအဖွဲ့ချုပ်ကြီးညာချက်ထိရောက်မှုရှိနိုင်ပုံကိုလည်းဒေါက်တာဖိလစ်က
I hope it has a global impact.Certainly
ဒီညာချက်တက္ကသိုလ်လုံးမှာတည်ရောက်မှုရှိဖို့မျှော်လင့်ပါတယ်။အခုသေးကြတာကတော့ Australia Parliament ရဲ့မြန်မာနိုင်ငံဆိုင်ရာကြားနာပွဲမှာဒီညာချက်နဲ့တင်ပြစည်းရုံးနိုင်ခဲ့ပါတယ်။တက္ကသိုလ်လုံးဆိုင်ရာညာချက်မလို့ကျွန်တော်တို့အနေနဲ့ Britain Parliament ရဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးကြားနာပွဲမှာပါဆရာဇော်ဝေဆိုးနဲ့တခြားထိပ်ပိုင်းကျန်းမာရေးအရာရှိတွေနဲ့အတူဒီညာချက်နဲ့ပြောဆိုနိုင်ခဲ့တာပါ။ Britain နိုင်ငံရေးပေါ်ဆေးပညာကောလိပ်ကလည်းအဖွဲ့ချုပ်အဖွဲ့ဝင်ဖြစ်တဲ့လက်မှတ်ထိုးပေးထားတော့ထိရောက်သွားပါတယ်တခြားကမ္ဘာဒေသအသီးသီးကလွှတ်တော်တွေမှာလည်းအဖွဲ့ဝင်တွေအနေနဲ့ဒီကြေညာချက်နဲ့အားကောင်းကောင်းတောင်းဆိုပေးနိုင်ပါတယ
်မြန်မာနိုင်ငံထဲမှာလည်းအလားတူတောင်းဆိုမှုမျိုးလိုနေပြီလို့မြန်မာအထုကုဆရာဝန်ကြီးကဆိုပါတယ်အခုလိုအချိန်မှာမြန်မာနိုင်ငံထဲကဆရာဝန်အသင်းတွေအနေနဲ့တောင်းဆိုမှုမရှိသေးပေမဲ့လူငယ်ဆရာဝန်အသင်းတွေကတော့လူမှုမီဒီယာကတစ်ဆင့်စာထုတ်တောင်းဆိုမှုတွေရှိနေတယ်လို့မြန်မာအရေးပေါ်ဆရာဝန်ကဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မေးမြန်းထားတာပါအခုတော့ပြည်တွင်းရွှေစည်းနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာတပတ်အတွင်းကြက်2သိန်းကျော်အထိတက်ခဲ့တဲ့ပြည်တွင်းရွှေစည်းဟာအခုအခါမှာတော့ကြက်3သိန်းနီးပါးအထိဈေးကျသွားပါတယ်။အခုဆိုရင်အခောက်ရွှေတစ်ကျပ်သားကို16သိန်း3000ဈေးပေါက်ပါတယ်။ဗဟိုဘဏ်ကဒေါ်လာငွေထုတ်ရောင်းနေချိန်မှာအခုလိုရွှေစည်းတွေကျသွားတာဖြစ်ပါတယ်။ရန်ကုန်ကလာတဲ့ရွှေစည်းကွက်သတင်းအပြည့်အစုံကိုမက်ကင်ဘူးတွေကတင်ဆက်ပေးမှာပါ။
ပြည်တွင်းမှာအခောက်ရွှေတစ်ကျပ်သားကိုမနေ့တုန်းကမြန်မာကျပ်ငွေ18သိန်းကျော်ဈေးပေါက်ခဲ့ပေမဲ့ဒီကနေ့မှာတော့16သိန်းကျော်အထိပြန်ကျသွားပါတယ်။ဘန်စနစ်အပေါ်ယုံကြည်မှုကင်းမဲ့လာတာရဲ့နောက်ဆက်တွဲပြည်သူတွေဟာလက်ထဲမှာငွေမထားတော့ဘဲရွှေဝယ်ယူစုဆောင်းသူတွေများလာလို့ပြည်တွင်းရွှေဈေးတရရိပ်တက်နေတာပါ။ဒါကြောင့်ဒီတစ်ပတ်ထဲမှာကျပ်2သိန်းကျော်အထိဈေးတက်ခဲ့တာဖြစ်ပါတယ်။အတက်ကျန်းခဲ့တဲ့မြန်မာရွှေဈေးဟာဒီကနေ့မှာတော့ကျပ်3သိန်းလောက်ပြန်ကျသွားပါတယ်။ဘိုးဘဏ်ကဒေါ်လာငွေစက်ကူတွေကိုပထမဆုံးအချိန်ပြည်သူတွေကိုထုတ်ရောင်းတယ်လို့ပုဂ္ဂလိကဘဏ်တွေကိုလေလံစနစ်နဲ့ရောင်းနေတဲ့အတွက်ရွှေဈေးကျသွားတာဖြစ်တယ်လို့ရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသိဥက္ကဋ္ဌဦးမျိုးမြင့်က VOA ကိုပြောပါတယ
်အဓိကတော့ဒေါ်လာထုတ်ရောင်းတာလေအဓိကပေါ့နောက်တစ်ခုကကမ္ဘာရွှေဈေးလည်းကျသွားပြီ1850ရာနေပြီ1855လောက်ပဲရှိတယ်ရွှေဈေးကွက်ကတော့လောလောဆယ်တော့ကျွန်တော်တို့အကြပဲပဲသွားဦးမယ်ဗျာကျွန်တော်တို့ကမ္ဘာရွှေဈေးလည်းတဖြည်းဖြည်းတဤဆင်းလာတယ်ပေါ့ဒီဘက်ကကျွန်တော်ပြည်တွင်ဒေါ်လာဈေးကလည်းမတက်ဖက်မရဆက်ရောက်ဝေးဦးမှမပြောတာဘူးဆက်ရောက်ဝေးမယ်ဆိုရင်တော့နည်းနည်းပိုထပ်ကြမယ်
ကျွန်တော်ရွှေစည်းရတော့ကြာမှာပါဘူးလော်ပြီးတော့မော်ဝဲဘူးပဲပေါ့ကျွန်တော်အဝဲမကြုံဘူးပဲပေါ့အဝဲကြုံခဲ့ရင်ဆိုပြန်ရောင်းတဲ့ခါကျတော့အရှုပ်ပေါ်တော့မှာကြလို့မေလ12ရက်မနေ့ကနေ့ဒီကနေ့73ရက်နေ့တွေမှာလေးလံစနစ်နဲ့ဒေါ်လာစုစုပေါင်း12တန်းဘဟုဘဏ္ဍပုဂ္ဂလိယဘဏ္ဍတွေကိုရောင်းခဲ့တယ်လို့ဒေါ်လာ 13.66ထိရောက်ခဲ့ပါတယ်။နိုင်ငံရေးချင်းနေဆိုရင်ပြီးရွှေဝယ်စုတဲ့သူတွေများလာတာကြောင့်ပြည်တွင်းအခောက်ရွှေဈေးနှုန်းဟာမနေ့ကမေလ12ရက်နေ့တုန်းက16ထောင်ချက်စီအထိရောက်ခဲ့ပါတယ်။
ဟိုဟာဒီကောလာရေထုတ်ရောင်းလိုက်တာလေသူကရွှေရတော့ဆက်ကြမယ်လို့ထင်တယ်။ထင်တယ်တော့ချက်ချောက်သိန်း35သိန်းရှစ်တောင်းအဲ့လောက်ပဲဝင်ကြတော့ရှိတော့ပြန်သွားတော့မယ်လို့ထင်နေချင်းဟုတ်။ဒေါ်လာဈေးပြောင်းလဲတွေကြားတန်ဖိုးခိုင်ပါတယ်လို့ယူဆထားတဲ့ရွှေတွေကိုဝယ်စုကြတဲ့သူတွေအနေနဲ့ဈေးကြချင်းစောင့်ပြီးဝယ်ယူသင့်တယ်လို့လဲရွှေလုပ်ငန်းကျွမ်းနေသူကိုအေးဟန်ကပြောပါတယ်။ဟိုဘာ ဒီမှာရှိရတဲ့ပြမတို့နိုင်ငံရေးအခြေအနေကြောင့်အဲကြံ့ဝင်ပေါ်မယုံကြည်မှုတွေတောင်တော့တခြားတော့တက်နေတယ်ပေါ့အခုကြာလာတဲ့အခိုက်အတန့်အပြစ်အကြပါပဲရှိရတဲ့ပြမတို့ဆိုရင်တော့တောက်ချောင်ရင်ရေးချေတော့အတက်ပါပဲတိုင်းမနယ်လက်ရှိနေတာတော့အခြေအနေမှာတော့ဝယ်ဖို့ခက်တယ်ပေါ့ဗျာဒီအခုချိန်မှာလဲတော့တပိုင်းတစ်ချောင်းပြင်ဆောင်ပြီးတော့ဒီနေ့အမြင့်ဝေးဖြစ်နေတယ်ပေါ့အဲဒါကြောင့်မ
ွေရှိပြီးဒေါ်လာဈေးကတော့ပြည်ပငွေလဲကောင်တာတွေမှာဝယ်မယ်ဆိုရင်ဒေါ်လာကို1920ကျပ်ဈေးပေါက်ပါတယ်ရှင
်။မက်ခင်ဖြူသွေးပြောပြပေးသွားတာပါ။အခုတော့ရခိုင်ပြည်နယ်ကကိုဗစ်သတင်းတပုတ်ကိုပြောပြပေးပါမယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံကကုန်ကူးပြီးပြန်လာသူတွေကိုကိုဗစ် -19 ရောဂါစစ်ဆေးခဲ့ရမှာကုန်တယ်၄ယောက်မှာရောဂါပိုးတွေ့ရှိတယ်လို့ကြီးနယ်ကျန်းမာရေးဦးစီးဌာနကပြောပါရတယ်။အခုလိုဘင်္ဂလားဒေ့ရှ်ဘက်ကနေသွားလာကုန်ကူးနေသူတွေကကိုဗစ်အတည်ပြုလူနာတွေရှိနေပေမဲ့လည်းနယ်ဆက်ကုန်သွယ်ရေးကိုပိတ်ဖို့ညွှန်ကြားချက်မရှိသေးဘူးလို့နယ်ဆက်ကုန်သွယ်ရေးလုပ်ငန်းရှင်များအသင်းကပြောပါရယ်။ရခိုင်ပြည်နယ်ကလာတဲ့သတင်းအပြည့်အစုံကိုကိုကျော်ကျော်အသင်းကပြောပြပေးပါမယ်
။ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေကုန်ကူးပြီးပြန်လာတဲ့ကုန်သင်းမော၄စီးပေါ်ကကုန်တွေတွေကိုကိုဗစ် -19 ရောဂါရှိမရှိကျန်းမာရေးတာဝန်ရှိသူတွေစောင့်ကြည့်စစ်ဆေးနေတာမှာအတည်ပြုလူနာ၄ယောက်တွေ့ရှိခဲ့ပါရယ်။ကုန်တွေတွေကိုသင်းမောပေါ်မှာပဲကွာရန်တင်းလို့တီးခြားခွဲထားတဲ့အချိန်စစ်ဆေးတွေ့ရှိတာဖြစ်တယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်က VOA မြန်မာပိုင်းကိုပြောပါတယ
်။ဆက်ကုန်တွေရေးသွားနေတဲ့စင်မောတွေကကျွန်တော်တို့ကွာရန်တင်းဝင်ရတာပေါ့နော်။အဲတော့ကွာရန်တင်းက10ရက်ဝင်ရတယ်ကျွန်တော်တို့3ရက်မြောက်နေ့မှတစ်ချိန်ယူတယ်9ရက်နေ့မှတစ်ချိန်ယူတယ်။အဲဒီ2ချိန် negative ဆိုရင်တော့မှကျွန်တော်တို့က10ရက်တော့နေရတယ်ပြီးသားမှပဲကျွန်တော်တို့ contact ခွင့်ရတာပေါ့။အဲတော့အဲလိုစစ်နေတဲ့ကြားမှာวันนี้อ่ะကျွန်တော်တို့ပုံ၄စီးอ่ะလူ40ဖြစ်လိုက်တာပေါ့အဲ့40တဲ့အမှာပုံ၄စီးကလူ2ယောက်2ယောက်စီးနဲ့4ယောက်က positive ဖြစ်တာ
ကိုဗစ်ဒီပူလူနာကုန်တဲ့၄ဦးကိုစစ်တွေပြည်သူဆေးရုံမှာဆေးကုသပေးနေပါတယ်ကိုဗစ်ဒီပူလူနာတွေ့တာကြောင့်ကုန်တဲ့မော၄စီးလုံးကိုကန့်ကောက်ခွင့်မပေးသေးသလိုတင်မောဘော်ကကုန်တဲ့တွေကိုလည်းကန့်ဆင်းခွင့်မပေးသေးပဲအသွားအလာကန့်တတ်ထားပြီးစောင့်ကြည့်နေတယ်လို့ရခိုင်ပြည်နယ်ကုန်တဲ့များအသေးဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်ခုကတော့အဲ့ဒီကနေဝင်လာတဲ့၄တွေကိုကျွန်တော်တို့ကဒီဘက်မှာဟိုတက်ဆိုင်ရကျွန်တော်တို့ volunteer တွေကနောက်တက်ဆိုင်ရဒီရေချောင်းရေးတဲ့ကောဒါနေမြတာဝန်ခံတွေနဲ့ကောအကုန်လုံးကျွန်တော်တို့ညှိနှိုင်းပြီးတော့ဒီအောင်ကိုပြီးခဲ့တဲ့အင်္ဂါနေ့ကပေါ့လေပြီးခဲ့ဒီပတ်အင်္ဂါနေ့ကပဲကျွန်တော်တို့ဟိုဟာစပြီးတော့ဒါနှာခေါင်း test တွေယူပါတယ်ဟိုလူ40ယူပါတယ်လူ40ယူခဲ့တဲ့အထက်မှာကျွန်တော်တို့4ဦးပေါ့လေ positive 4ဦးတွေ့တယ်ဆိုပြီးတော့အော်ကျွန်တော်တို့တော့ကျွန်တော်တို့လည်းအကြောင်းကြားပါတယ်ပြီးညနေပိုင်းမှာပဲအဲ့ဒီလေတွေကိုအဲ့ဒီလေတွေ့တဲ့လူတွေအကုန်လုံးကတော့ကျွန်တော်တို့ဒီပုဒ်ရဲ့ဟိုဌာနကိုသူတို့ပုဒ်ရဲ့ဌာနကိုသူတို့ဒီနေ့ကျမရဲ့အစီအစဉ်နဲ့ပဲဒါခေါ်ဆောင်တော့ပါပြီဒါကျန်တဲ့လေသားတွေကိုတော့လက်ရှိအဲ့ဒီလေပေါ်မှာပဲနောက်တစ်ချိန်ယူအောင်ပါပါသူနောက်တစ်ချိန်ယူပြီးတော့မှဒါ negative ဖြစ်တဲ့လေသားတွေပဲဒါကျွန်တော်တို့ဟိုဒီဘက်နဲ့ထွက်ခွင့်ရမှာပေါ့
ရခိုင်ပြည်နယ်ရဲ့အဓိကနယ်စပ်ကုန်သွယ်ရေးဖြစ်တဲ့စစ်တွေဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးလမ်းကြောင်းတွေကိုပြီးခဲ့တဲ့2020ပြည်နှစ်ဇွန်လကတည်းကကိုဗစ် -19 ကာယရောဂါကူးစက်မှုကြောင့်ပိတ်ထားခဲ့တာပါရောဂါကူးစက်မှုလျော့နေလာတာကြောင့်ပြီးခဲ့တဲ့လ AB လကမှနယ်စပ်ကုန်သွယ်ရေးလမ်းကြောင်းကိုပြန်ဖွင့်ပေးခဲ့တာပါအခုလို ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားလာကုန်ကူးနေတဲ့ကုန်တွေတချို့မှာကိုဗစ်ကူးစက်ခဲ့ပေမဲ့မကြခင်ကမှပြန်ဖွင့်တဲ့နေဆက်ကုန်တွေလမ်းကြောင်းတွေပိတ်ဖို့သက်ဆိုင်ရာကညွန်ကြားလာတာမျိုးမရှိသေးဘူးလို့ရခိုင်ပြည်နယ်ကုန်တွေများအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်
ကျွန်တော်တို့ရခိုင်ပြည်နယ်ကုန်တွေဆက်မှုအသင်းအနေနဲ့ဦးဆောင်ပြီးတော့ဒီဟာကိုကြက်မမက်ကျွန်တော်တို့ဒီဟာထားနိုင်တယ်ထားပြီးတော့ဒီပြန်ဝင်လာတဲ့လူတွေကိုကျွန်တော်တို့ကဒါ test လုပ်နိုင်တယ်ပေါ့လေလုပ်နိုင်တဲ့အတွက်ဒါတွေ့ချင်ရခြင်းဖြစ်ပါတယ်အဲ့တော့ဒီဟာအဲ့လိုမလုပ်ဝင်တဲ့ဒါတရားမဝင်ကုန်သွယ်မှုနဲ့အများကြီးလုပ်နေပြီဆိုလို့ချင်းတော့ဒါထိန်းချုပ်ရတာရန်ခတ်တော့ပါလိမ့်မယ
်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့အထိ COVID-19 အတည်ပြုလူနာ4264ယောက်ရှိခဲ့ပြီး38ယောက်သေဆုံးခဲ့ပါတယ်ကျမ၏ဝန်ကြီးဌာနရဲ့မေလ12ရက်ည8နာရီထုတ်ပြန်ချက်အရတနင်္ဂနွေလုံးတောက်ခွဲနမူနာ1480ခုကိုစစ်ဆေးတဲ့အထက်ကကိုဗစ်အတည်ပြုလူနာ23ယောက်ရှိပါတယ်မြန်မာတနင်္ဂနွေလုံးမှာစုစုပေါင်းအတည်ပြုလူနာက 34,300 နီးပါးရှိပြီးသေဆုံးသူ 3,200 ကျော်ရှိတယ်လို့ကျမ၏ဌာနစီးရင်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ကိုဗစ်ရောဂါရှိမရှိစစ်ဆေးတဲ့ဆေးသူတေသနာဦးစီးဌာနနဲ့ဆေးရုံတွေကဇယဝန်တွေဆေးဝန်ထမ်းတွေအနာပီဆန်နဲ့ရုံးမတက် CDM လှူရှာမှုမှာပါဝင်ခဲ့ကြပါတယ်အခုဆိုကိုဗစ်တောက်ခွင့်နမူနာစစ်ဆေးတဲ့ပမာဏတိတိတတ်တာလျော့သွားခဲ့တာမှာအာနာမသိငင်ကတနေ့ကိုတောင်းကနန်းအရေအတွက်စစ်ဆေးခဲ့တာကနေအခုဆိုတရက်ထောင်ကနန်းလောက်ပဲစစ်ဆေးနိုင်ပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့် email လိပ်စာကိုရေးပို့လိုက်ပါ။ email လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့ email သတင်းလွန်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါလိမ့်ရှင်။
VOA American အတန်ရဲ့တောက်ကြနေမနက်ပိုင်းစီစဉ်တွေကိုနားဆင်နေရတာပါ VOA American အတန်ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။ဒေါ်သရှင်တွေနားဆင်လို့နဲ့တိတ်တချင်းတွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုအခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်။ပထမဦးဆုံးတော့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။စစ်တပ်မှာအမိန့်နာခံမှုဟာအရေးအကြီးဆုံးဖြစ်ပေမဲ့ဒီစနစ်ကိုနိုင်ငံရေးမှာကျင့်သုံးတဲ့အခါတိုင်းပြည်ပြည်စည်းရပုံကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြထားပါဗျာ
။ပြည်သူပြည်သားအတွက်အကျိုးမရှိတဲ့အမိန့်ကိုမှမှန်ပြီးရတဲ့အတိုင်းစစ်ဘိုလ်တွေကမျက်စိမိတ်နာခံလို့တိုင်းပြည်ပြည်စည်းရတဲ့သာရကတွေကမ္ဘာသမိုင်းမှာအများကြီးရှိပါတယ်။ဒါပေမဲ့အထင်ရှားဆုံးကဖက်စစ်ဂျပန်နဲ့နာဇီဂျာမနီပါအနာရှင်ဟစ်တလာရဲ့လမ်းစဉ်ဟာဂျာမနီကိုပျက်စီးစေမယ်လို့ဗိုလ်ချုပ်တွေကယုံကြည်ကြပေမဲ့အမိတ်နာခံသူကအများစုအမိတ်ဆန့်ကျင်ဖို့ကြိုးပမ်းသူကလူနည်းစုမို့အမိတ်နာခံရင်ဂျာမနီဟာပျက်စီးသွားပါတယ်အမိတ်နာခံလို့နဲ့ဖက်စစ်ဂျပန်မှာလည်းအထင်အကျုံရှိတဲ့စစ်ဝါဒီတွေအာဏာရခဲ့လို့တိုင်းပြည်ပျက်စီးရပါတယ်စစ်မှုထမ်းရဲ့တာဝန်ဝတ္တရားထဲမှာအမိတ်နာခံမှုကိုအရေးအကြီးဆုံးလို့သတ်မှတ်ကြပါလေ။ဒါပေမဲ့အမှားအမှားဝေဖန်ပိုင်းခြားခြင်းမပြုဘဲအထက်ကပေးတဲ့အမိန့်ကိုမျက်စိမိတ်ပြီးနာခံသင့်သလားဆိုတာစစ်မှုထမ်းအတွက်အလွန်အရေးကြီးပါတယ်။တနည်းဆိုရင်တော့အထက်ကခိုင်းလို့လုပ်တာကိုအပြစ်မရှိဘူးလို့ခံယူတာဟာစစ်မှုထမ်းဝတ္တရားကိုအများကြီးထိခိုက်ပြီးလူအဖွဲ့အစည်းတစ်ခုလုံးကိုအန္တရာယ်ဖြစ်စေပါတယ်။အထက်ကခိုင်းလို့အယက်သားကိုတတ်တာစစ်ရာဇဝတ်မှုဖြစ်တယ်ဆိုတော့နိုဒင်ဘတ်စစ်ခုံရုံးရဲ့သုံးဖြတ်ချက်ဟာနိုင်ငံတကာဥပဒေမှာပါဝင်လာပါတယ
်အစိုးရခိုင်းလို့လွတ်ရသူဒါမှမဟုတ်အစိုးရအမိတ်နာခံရသူကိုဥပဒေအရအရေးမယူနိုင်ဘူးလို့တိုကျိုစစ်ခုံရုံးမှာတရားခဏ်ဘက်ကခုခံခြေပပါတယ်ဒါပေမဲ့ဒေသခံအယက်သားနဲ့စစ်တုပ်ပန်းကိုဂျပန်စစ်တပ်ကနှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်တာထင်ရှားတယ်လို့စာမျက်နှာ2000နီးပါးရှိတဲ့အစီရင်ခံစာမှာဖော်ပြပါတယ်တိုကျိုခုံရုံးမှာကျိုးတန်ကြခံသွားရတဲ့ဝ ဘူဂျိုကြီး6ရောက်ထဲမှာမြန်မာစစ်မြေပြင်မှာစစ်ဦးစီးချုပ်လုသွားတဲ့ဘူဂျိုကြီးဟေထာရိုခီမူရာလည်းပါဝင်ပါတယ်။အမိတ်နာခံပြီးလူနေရပ်ကွက်ကိုစစ်မြေပြင်လို့သဘောထားတာကိုနိုင်ငံတကာတရားဥပဒေကလက်မခံနိုင်ပါဘူး။အမိတ်နာခံတဲ့စစ်တလေကိုစစ်ကောင်းဆောင်ပိုင်းကအလွဲသုံးစားလုပ်တဲ့အခါမှာအမိတ်ပေးသူရောနာခံသူပါအပြစ်ရှိတာကိုနှုတ်ရင်ဘတ်နဲ့တိုကျိုစစ်ခုံရုံးကတက်တည်ပြနေပါလေ
။မမမမအမိတ်နာခံနေရတဲ့တပ်မတော်မှာအရာရှိအများစုဟာလက်ရှိစစ်ကောင်းဆောင်တွေမှားယွင်းနေတာကိုသိပြီးမဲ့ရုံးထွက်ဖို့အခက်အခဲရှိနေတယ်လို့တိုင်းမြန်မာနေဆက်ကိုရောက်လာတဲ့ခမရ928ကဗိုလ်ကြီးလင်းတက်အောင်ကပြောပါတယ်။စစ်မှုရေးရာနဲ့မဆိုင်တဲ့ကိစ္စမှာအမိတ်နာခံရတာကြောင့်အမိတ်ပေးသူအလွဲသုံးစားလုပ်တာကိုအားလုံးခံကြရပါတယ်။အမိတ်ပေးသူကသာအကျိုးအမြတ်ခံစားရတဲ့စနစ်ပါ။ပြည်သူလူထုကြောက်လန့်ပြီးဆန္ဒပြမှုရပ်တန့်သွားဖို့အတွက်ဥကောင်းပွတ်ထွက်အောင်ပြစ်ဖို့လက်ဖြောင့်တပ်ဖွဲ့ကိုအမိန်ပေးတာပါတယ်။ဒါပေမဲ့ပြည်သူလူထုကဆက်လက်ကန့်ကွက်ဆန္ဒပြနေတဲ့အတွက်စစ်ကောင်စီရဲ့ရည်ရွယ်ချက်မအောင်မြင်ပဲဖြစ်နေပါတယ်
။မြမပြည်မှာအရသားတွေကိုစစ်တပ်ကတိုက်ခိုက်တပ်ဖြတ်နေတာကြားပါပြီ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုလူမျိုးတုံးအောင်တပ်ဖြတ်မှုအတွက်မွတ်စလင်58နိုင်ငံကိုစားပြုပြီးဂမ်ဘီယာနိုင်ငံကမြန်မာအစိုးရကိုနိုင်ငံတကာတရားရုံးမှာ2019နိုဝင်ဘာလကတရားစွဲပါတယ်။ဒါပေမဲ့နယ်သာလန်နိုင်ငံဒီဟိတ်မျိုးကနိုင်ငံတကာတရားရုံးဟာရာဇဝတ်တရားရုံးမဟုတ်တဲ့အတွက်လူသားမှုကိုစစ်ဆေးအပြစ်ပေးပိုင်ခွင့်မရှိပါဘူး။ကုလသမဂ္ဂအကူအညီနဲ့ပြည်တွင်းမှာဖွဲ့စည်းထားတဲ့ယာယီရာဇဝတ်ခုံရုံးမျိုးကသာလူသားမှုကိုစစ်ဆေးနိုင်ပါတယ်။ဒါကြောင့်မို့မြန်မာအစိုးရလိုက်နာရမယ့်အစီအမံကိုသာနိုင်ငံတကာတရားရုံးကချမှတ်ပေးပါတယ်။လူမျိုးရုံးတပ်ဖြတ်မှုမဖြစ်နိုင်အောင်အစီအစဉ်တွေကိုလှုပ်ထားပြီး2021ဇန်နဝါရီ25မှာမြန်မာဘက်ကအစီရင်ခံစာတင်သွင်းဖို့နဲ့အမှုမပြီးမချင်းအစီရင်ခံစာပုံမှန်တင်သွင်းဖို့ကိုသာညွှန်ကြားထားနိုင်ပါလေ
။လူမျိုးတုံးတက်ပြမှုကို2019ဒီဇင်ဘာလကဒီဟိတ်မှာကျန်းလာတဲ့အခါဒေါန်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖြစ်ရှင်းပါလေ။ပြည်တွင်းပြစ်မှုဆိုင်ရာတရားစီရင်ရေးစနစ်ရဲ့တာဝန်ခံနိုင်မှုဟာအလွန်အရေးကြီးတာမို့ပြည်တွင်းမှာတာဝန်မခံနိုင်မှလားနိုင်ငံတကာတရားစီရင်ရေးစနစ်နဲ့အစားထိုးတင်တယ်လို့ဒေါ်စုကလျှောက်လဲပါတယ်။ဖိလစ်ပိုင်ကဝန်ကြီးဟောင်းနဲ့ဂျပန်ကကုလသမဂ္ဂအရာရာဟောင်းပါဝင်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အခမ်းအနားကိုလည်းဒေါ်စုကရှင်းပြပါတယ်။ပြည်တွင်းခုံရုံးကစုံစမ်းစစ်ဆေးနိုင်တဲ့အတွက်မောင်တော်မျိုးနဲ့အင်းဒင်ရွာကမူဆလင်10ဦးအသက်ခံရမှုမှာစစ်သား3ဦးနဲ့အရာရှိ4ဦးကိုထောင်တန်း10နှစ်စီချက်မှတ်နိုင်ပါတယ်။ဒါပေမဲ့ထောင်ကျပြီးမကြာမီစစ်တပ်ကလူငင်းချမ်းသာခွင့်ပေးတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ဒေါ်စုကဒီဟိတ်မှာပြောပါလေ။တက်ချုံမြောင်လန်ရဲ့အမိန့်နဲ့လွတ်ပေးလိုက်ရတာပါ။တရားဥပဒေနဲ့အညီလုတ်ကိုင်းတဲ့စစ်တပ်ဖြစ်လာအောင် NLD အစိုးရကြိုးပမ်းတာကိုဖျက်ဆီးပြီးအမိန့်နာခံတဲ့စစ်တပ်ဖြစ်အောင်တက်ချုံမြောင်လန်ကလှုပ်တာဖြစ်ပါတယ်။ဒီနေ့ဆိုရင်တော့ဒေါ်စုလက်နဲ့ရေးတာကိုတက်ချုံမြောင်လန်ကခြေနဲ့ဖြစ်တာပါပဲအခုတော့စစ်အာဏာသိမ်းပြန်တဲ့အတွက်အမိတ်နာခံရင်ဆုံးချုံကြဆင်းတဲ့အဖြစ်ကိုကြုံတွေ့နေရပြီဖြစ်ပါတယ်ခင်ဗျာ
ဦးအောင်ခင်နဲ့ကိုညံဝင်းအောင်တို့တင်ပြပေးသွားတာပါအခုတင်ဆက်မယ့်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်တတိယလှိုင်းကာကွယ်ရေးအကြောင်းကိုပြောပြထားပါတယ်စစ်အာဏာသိမ်းပြီးကျန်းမာရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်ချိန်မှာအိမ်နင်းချင်းနိုင်ငံတွေမှာကူးစက်မြန်ကိုဗစ် -19 မျိုးကွဲသစ်တွေဝင်လာပြီးတတိယလှိုင်းမတက်ရအောင်ကာကွယ်ဖို့လိုနေပြီလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီအကြောင်းအပြည့်အစုံကိုစစ်ပညာရေးဆောင်မတွေရေးသားဟောပြောနေတဲ့အထွေထွေယောဂကူဆရာဝန်ကြီးဒေါက်တာမြင့်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
โอเคดร.มิ้งครับเราเจอเราเมียนมาနိုင်ငံမှာစစ်အာဏာသိမ်းပြီးဒီကျန်းမာရေးလုပ်ငန်းတွေအားနယ်လာချိန်မှာပေါ့เนาะအိန္ဒိယနိုင်ငံတွေမှာကဒီကူးဆက်မြန်နဲ့ပိုးမျိုးခွဲတက်ကခေါင်းထောင်တက်လာတာမျိုးမြန်မာနိုင်ငံတဲကဘာဝင်လာပြီးတော့ဒီကိုဗစ်တတိယလိုင်းဖြစ်လာမှာကိုစိုးရင်ရတာအတွေ့ဘလို့ကြိုတင်ပြင်ဆင်ကာကွယ်တင်တာကိုအဓိကဆွေးနွေးမှာမျိုးအဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာ
အခုကျွန်တော်တို့ရဲ့အနေထားရဗမာပြည်ကိုဝင်နေပြီလားစစ်တပ်အုပ်ချုပ်နေတာမသိဘူးကျွန်တော်တို့ကအခုကကိုဗစ်ကာကွယ်ဆေးကပေါ်လာတယ် ပိုတချိန်တော့ Spanish flu ကာကွယ်ဆေးမရှိဘဲနဲ့နှစ်လောက်ပါသွားလိုက်ရတာ။ဟိုကျွန်တော်တနေ့အတွင်းမှာပဲကာကွယ်ဆေးတွေပေါ်လာတော့ကိုယ်နိုင်ငံလည်းကာကွယ်ဆေးတွေမှားထားတယ်ပို့တာတွေရှိတယ်ဝယ်ထားတယ်နောက်ပိုင်းအာနာသိမ့်သွားတဲ့ခါကျဒီတစ်ဆိုးရထိုးပေးမဲ့ covid ဆေးကိုယုံကြည်မရှိဘူးဒါအပြင် covid ကကုနာဆေးဆိုးရခေါင်းဆောင်ကပြောလိုက်တာဒီအိန္ဒိယကာကွယ်ဆေးရောဟိုတရုတ်ကာကွယ်ဆေးရောရုရှားကာကွယ်ဆေးရောထိုးပေးမယ်ဆိုတဲ့စကားတွေသူ့အမေကုန်းထဲမှာပါတယ်တရုတ်ပြည်ကနေပြီးတော့ကာကွယ်ဆေးတွေ5သိန်းလို့ရောက်လာပြီဆိုတာမျိုးတွေပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့အရင်ဒီကာကွယ်ဆေးထိုးခဲ့တဲ့အနေအထားနဲ့အခုလက်ရှိနောက်ဆုံးအနေအထားကိုနည်းနည်းရှင်းပြလေးရမလားဆရာ
အဲ့တော့ငကိုတော့ကိုဗစ်ရှိကိုကျွန်တော်က28ရက်ချာပြီးထိုးပေးရမှာပေါ့နော်နှလုံးထိုးတာအဲ့တော့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်တွေအမှတ်တွေပေါ့နော်ကျွန်တော်တို့နေပြည်တော်မှာလွတ်တော်မကျင်းပခင်ဇန်နဝါရီလထဲမှာထိုးပေးလိုက်တာကျွန်တော်တို့ပြောတယ်28ရက်ဆိုတော့၄ဘတ်ပြည့်တဲ့နေ့မှာတို့ဒုတိယချိန်မထိုးထောင်ထဲကုန်ရောက်ကုန်တာပဲနောက်အဲ့တော့ဒီဟာအကြံတဲ့လူတွေလည်းပထမပိုင်းကျမ်းမာရေးဟိုနန်းတွေကိုလည်းထိုးပေးထားတယ်တို့လည်းစီစဉ်နေလို့ပြီးတော့ပြေးကုန်ရတဲ့ခါကျတော့28ရက်မြောက်မှာဒုတိယကာကွယ်ဆေးမထိုးနိုင်ကြအောင်ထိုးရတဲ့ခါကျတော့အဲ့တော့ covid ပထမထိုးထားတဲ့ကာကွယ်ဆေးကထိရောက်ခဲ့လားပေါ့အဲ့တော့နှစ်ကြိမ်ထိုးမှသူကပြည့်ပြီးသွားပါဆိုတာတော့မှ95ရာခိုင်နှုန်းလောက်ကျွန်တော်တို့ကာကွယ်ပေးနိုင်မှာ100ရာခိုင်နှုန်းမဟုတ်သေးဘူးအကြိမ်မဲထိုးထားလို့90ရာခိုင်နှုန်းလောက်ကခုန3လလောက်လဲကြာတော့တဖြည်းဖြည်းနဲ့တို့ရဲ့ဆွမ်းအားတွေကပြန်ကျလာကြလာမကာကွယ်နိုင်တော့ဒီပထမဆေးကာကွယ်ထိုးပြီးတော့လုံးစည်းပတ်စည်းမကာကွယ်နိုင်တဲ့အပြင်ထက်လဲဒုတိယချိန်မထိုးရဘူးအဲ့တော့ကျွန်တော်တို့ကဒီ CDC တို့ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ရဲ့ကာကွယ်ဆေးထိုးကိုပြန်ကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့ကဒီ28ရက်ပေါ့နော်4ဘတ်မကဘဲနဲ့6ဘတ်ကြာမှထိုးလဲရပါတယ်အဲ့တော့12ဘတ်ဆိုရင်တော့မှကျွန်တော်က3လဖြစ်သွားပြီနော်အခု3လအတွင်းမှာစစ်တပ်ကပြန်ပဲထိုးပေးမယ်ဆိုပြီးတော့65နှစ်သက်တွေလာခဲ့ကြပါသူရန်ကုန်မြို့မှာလိုက်ပြီးတော့လော့စပီကာနဲ့អော်တယ်သွားမထိုးကြဘူးဘာကြောင့်လဲဆိုစစ်တပ်ကကုနာပြောပါလားCOVID-19 ရဲ့ဆိုင်ကူးတွက်ဒီဝမ်းမပြီးသေးဘူးကူးတွက်ဒီဝမ်းကအရေးတော်ပုံဝေဟုတော်လိုင်းရေးပြီးပြအောင်ချမယ်တို့ရဲ့အမိန့်နဲ့နာမခံဘူးတို့လုပ်တာတွေမယုံဘူးဆိုတာမျိုးနဲ့စန့်ကျင်ကြတာပေါ့နော်အဲဒီတော့စစ်တပ်ဘက်ကလည်းကာကွယ်ဆေးထိုးတာမအောင်မြင်ဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီ COVID ကာကွယ်ဆေးထိုးဖို့လက်ရှိဖြစ်နေတဲ့အဟန့်တားတွေကိုဘယ်လိုကြော်လွှားဖို့အကြံပြုချင်လဲဆရာ
အဲ့တော့တစ်ဖက်မှာလည်းပြန်ကြည့်ရင်အမျိုးသားညီညွတ်ရေးအစိုးရပေါ့နော်တစ်ဖက်ကအစိုးရဖွဲ့လိုက်ပြီးဝန်ကြီးဌာနတွေကျန်းမာရေးဝန်ကြီးတွေပါလည်းပေါ်လာပြီးတို့ကလည်းအခုတို့လက်ထက်မှာယူထားတဲ့ကာကွယ်ဆေးတွေကိုအခုတို့ပြောတဲ့လွတ်မြောက်နေမီတွေကိုရွှေ့ပြောင်းယူဖို့တို့ဒီမှတောက်ရတဲ့အချိန်မှာအဲဒီလွတ်မြောက်နေမီတွေကိုပို့ပြီးတော့အဲ့ဒီနေမီတွေကစထိုးမယ်ဆိုတဲ့အားမျိုးတွေကျွန်တော်အတန်ကြားလာတာပေါ့နော်ဆိုပါတော့ဒီထိုင်းနယ်ဇက်မှာပြန်ထိုးမယ်မီဇိုရန်နယ်ဇက်မှာထိုးမယ်ဆိုတဲ့စီမံကိန်းတွေဒါကောင်းတဲ့လုပ်ရပေါ့နော်အဲ့တော့လွတ်မြောက်တဲ့နေမီမှာလူတွေထောင်နဲ့တောင်းနဲ့ချီပြီးတော့အဲ့အိန္ဒိယနယ်ဇက်ကိုအမြန်ဆုံးထိုးပေးနိုင်ရင်ကောင်းတယ်အဲ့တော့တစ်ဖက်မှာလည်းဒီစစ်တပ်ကလူတွေရဲ့ယုံကြည်မှုမဖြစ်တော့ဘလို့လုပ်မလဲဆိုတာ UN လို့အဖွဲ့အစည်းပေါ့နော်အဲ့ဒီအဖွဲ့အစည်းကနေပြီးတော့သူတို့ဂါဗီလိုကာကွယ်ဆေးတွေကိုထိန်းချုပ်တဲ့လူနန်းတဲ့အဖွဲ့တွေရှိတယ် COVID facility တို့အဲ့တော့အရေးပေါ်ပမာပြည်အတွက်ကုလသမဂ္ဂတို့ဒီမို့ UN အဖွဲ့အစည်းတွေ WHO UNICEF ပေါ့ဗျာ UNFPA နောက်တော့ဒီမို့ UNOBS ပေါ့ UNDP ပေါ့ဒီလိုအဖွဲ့အစည်းတွေကနေကြားမှတ်ပြီးတော့ထိုးပြင်တော့ပြည်တွင်းပေါ့နော်ခုနပြောတဲ့အစိုးရလုံသမျှဒီဘက်ကစစ်တပ်လုံသမျှကိုဘယ်သူမှတော့ကျွန်တော်တို့မယုံကြည်သေးဘူးသူတို့ဆေးရုံအသက်ဖွင့်လာလေလူတွေကမယုံကြည်သေးဘူးသူတို့ဒုလက်တဆုပ်စားလောက်နဲ့လုပ်နေကြတာအဲ့တော့လူတွေအတွက်ကိုကျွန်တော်ကတော်တော်လေးစိတ်ပူတာလေကိုဗစ်ကာကွယ်ဆေးရှိရတဲ့ဘလို့စီမံကိန်းတွေနဲ့ဘလို့လုပ်ကြမှာလဲပေါ့နော်တစ်ဖက်ကဒီစစ်အကောင်စီရဲ့အကြမ်းမာရေးကလည်းကောင်းကောင်းတက်မဝင်သေးတော့အကြမ်းမာရေးကဏ္ဍကြီးတစ်ခုလုံးကတော်တော်များများပြိုလဲသွားတော့ပြန်လဲထူထောင်မှုကအင်မတန်စိတ်ပူစရာပါ
ဟုတ်ကဲ့ဆရာတစ်ဖက်မှာကဒီကိုဗစ်ဖြစ်နှုန်းတွေဘလောက်ထိရှိတာကိုလက်တွေ့မသိနိုင်တာပေါ့နော်စစ်ဆေးမှုတွေနေတဲ့ခါကျတော့ဖြစ်နေတဲ့ထင်မြင်သူတွေလည်းစိတ်မပူတာလည်းပါမှာပေါ့နော်အဲ့ဒီတော့ဖြစ်လာခဲ့ရောဆရာကြီးဒီလက္ခဏာပိုင်းနဲ့ပတ်သက်ပြီးတော့အရင်လိုပဲလားပြောင်းလာတာတွေရောရှိသလားဆရာကြီးကြိုပြီးတော့သတိပြုမိနေအောင်လို
့ကိုဗစ်ရဲ့လက္ခဏာတွေမှာအရင်တော့အသက်ရှူချက်တယ်မောတယ်ချောင်းဆိုးတယ်ဆိုတာမြင်နောက်ပိုင်းအနှံ့ပြောက်တယ်အရသာပြောက်တယ်နောက်ထပ်အခုဘာတွေထပ်တွေ့လာလဲဆိုတော့ကိုယ်လက်မအီမသာဘိုင်းနာမျက်မီးရောင်ပေါ်မျက်စိနာအခြေရောက်တွေလက်တွေမှာနီးပင်တွေထွက်ရောင်ကိုင်းအဲ့လိုတွေပါလာပြီဗျအဲ့တော့လက္ခဏာတွေကလည်းပြောင်းလဲလာတယ်ဗိုင်းရပ်စ်ကသဘောသဘာဝကလည်းမျိုးရိုးဗီဇတွေထပ်ထပ်ထပ်ပြောင်းလာတယ်ဆိုတော့အခုလက်ရှိထုတ်ထားတဲ့ပါဝယ်ဈေးတွေကတော့ဒီမျိုးရိုးဗီဇပြောင်းတာတွေကိုနိုင်ပါတယ်လို့တော့ကမ္ဘာအသက်မှာတော့လုံနေကြတယ်အင်္ဂလန်လိုနိုင်ငံတွေမှာအများကြီးထိန်းချုပ်ထိုးနိုင်တဲ့ကြောင်သူတို့တော်တော်လေးထိန်းချုပ်ထားနိုင်တယ်အမေရိကန်မှာလည်းတော်တော်လေးကာကွယ်ဆေးနဲ့တော်တော်ထိန်းချုပ်ထားနိုင်တယ်အိန္ဒိယမှာကာကွယ်ဆေးထုတ်နေပေမဲ့လည်းမနိုင်မနှင်းပေါက်ကွဲနေတာတွေရှိတယ်မလုံလောက်ဘူးလို့ပြောလာတော့ကျွန်တော်တို့နိုင်ငံတော်ရထားတဲ့ကာကွယ်ဆေးနောက်ထပ်ရမယ့်ကာကွယ်ဆေးအရင်အစိုးရလက်ထက်ကပေးထားတဲ့ပတ်စံနဲ့ဝယ်ထားတဲ့ကာကွယ်ဆေး 23 တန်း၊လူဦးရေ23တန်း30လောက်ကိုသူတို့ထိုးပေးမယ်လို့မှန်းထားတဲ့စီမံကိန်းတွေအကုန်လုံးပြတ်ကုန်
ဖြစ်ခဲ့ဆရာ။အဲ့တော့အခုလိုအနေထားမှာဒီကိုဗစ်ဖြစ်လာနိုင်ခြေအတွက်ပေါ့နော်ကာကွယ်နိုင်ဖို့ပြည်သူတွေကိုအဓိကပါမှားခြင်းလဲဆရာ
။ကျွန်တော်တို့စိတ်ပူစရာကလူတွေကတော့တိုက်ပွဲလေးဖြစ်နေတယ်။အဲ့တော့ဒီလူမှုနဲ့စစ်တပ်နဲ့တိုက်ပွဲဖြစ်နေတာ။အဲ့တော့ဟိုစပိန်ဖလူးတုန်းကလိုပဲပထမကမ္ဘာဆက်ပြီးရဲ့နောက်ပန်ဒမစ်ကြီးပေါ့နော်ဒီစပိန်တုတ်ကွေးကြီးရဲ့တကမ္ဘာလုံးပေါက်ကွဲသွားတာဗမာနိုင်ငံပြန်ပေါက်ကွဲသွားမလားဆိုတာကျွန်တော်စိတ်ပူစရာပဲ။ဒါပေမဲ့ကံကောင်းတာလေးတစ်ချက်ကတော့လူတွေဆိုတော့များများတော့မတ်စတာတော့တွေ့ရပါတယ်။ဈေးပဲသွားသွားကျွန်တော်တို့ခြေပဲတက်တက်ပေါ့။ဒါပေမဲ့လည်းလူချင်း6ပေခွာတာတို့ကျွန်တော်သိမတွေ့ရဘူး။လက်တွေအမျိုးမျိုးကင်တွေပြီးတော့ hand sanitizer လက်ဆေးတာတွေသိမတွေ့ရတော့ဘူး။လူတိုင်းလူတိုင်းငါတို့ဟာ921ကတော့အရေးကြီးတယ်မှန်တယ်$4ရေးအောင်ရမယ်တချိန်ထဲမှာပဲငါတို့ကိုဗစ်ကြောင့်မသေစေရဆိုတဲ့စိတ်လေးထပ်ပြီးတော့ကိုဗစ်ကိုလည်းနိုင်နာကြပါအရေးတော်ပုံတသားရဲပုံများကျွန်တော်မှားကြချင်ပါဒီကြားထဲမှာဒီကိုဗစ်နဲ့ရောဂါန္တရာကနဲ့တတ်တန္တရာကတွဲပြီးတော့လူတွေသေချာပျက်စီးမှာစိုးရိမ်နေတဲ့အတွက်ကြောင့်အရေးတော်ပုံတသားများတော့ကိုဗစ်ကာကွယ်ဆေးလေးတွေလည်းမိမိကိုယ်တိုင်မိမိအားစာကောက်ဝယ်မယ်ဆိုတာနဲ့ယူဆိုင်ကြပါလို့တော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ဒေါက်တာမြင့်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာပါအခုတစ်ခါမှာတော့မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို BNI ဝိုင်းတော်သားတွေကစူးစမ်းတင်ဆက်ပေးတာတဲ့တိုင်းရင်းသတင်းလောကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မန်စီမိုးမောက်နယ်ရွှေကူမြို့နယ်အတွင်းမှာ KIA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်ထိုင်းနိုင်ငံပတ်ချံမှာယာယီတွားရောက်ခိုလုံနေကြတဲ့ကရင်စစ်ပေးရှောင်တွေကိုနေရက်အတင်းပြန်မပို့ဖို့တန်လွင်မြစ်ပြည်သူလူထုကွန်ရက်ကတောင်းဆိုလိုက်တယ်ဆိုတာနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ထဲမှာမွန်နိုင်ငံရေးပါတီကပုဂ္ဂိုလ်တချို့ပါဝင်နေတဲ့အပေါ်မွန်ပြည်သက်ပါတီကနေဘလို့အမြင်ရှိနေတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မန်စီမြို့နယ်မိုးမောင်မြို့နယ်နဲ့ရွှေကူမြို့နယ်အတွင်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားလာနေပြီးလေရင်တွေနဲ့လည်းလာရောက်ပစ်ခတ်နေတယ်လို့ဒေသခံတွေနဲ့ KIO တာဝန်ရှိသူတွေကပြောပါတယ်မန်စီမိုးမောင်မြို့နယ်တွေထဲမေလ17ရက်နဲ့12ရက်နေ့တွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးတရက်ကိုနှစ်ကြိမ်ထပ်မံစစ်ကောင်စီတပ်တွေကလေရင်နဲ့ဘုံကျဲတိုက်ခိုက်နေတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ်ချွေကူမြို့နယ်ထဲမှာတော့ရိတ်ခါတွေတည်ဆောင်လာတဲ့စစ်ကောင်စီရဲ့ရေရင်သင်္ဘောတစ်စီးကို KIA ကမေလ17ရက်နေ့မှာပစ်ခတ်ခဲ့ရမှာစစ်ကောင်စီတပ်ဖက်ကထိခိုက်ဒဏ်ရာရရှိတာတွေရှိခဲ့တယ်လို့ချွေကူဒေသခံတွေကပြောပါရယ်အဲ့ဒီနောက်စစ်ကောင်စီတပ်တွေကရေရင်ပေါ်ကရိတ်ခါတွေကိုမော်တော်ယာဉ်တွေနဲ့တည်ထုတ်ရလမ်းခွလတ်မှာလဲ KIA ကထပ်မံဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါရယ်မန်စီရွှေကူမိုးမောင်မြို့နယ်တွေအပြင်မြစ်ကြီးနားနမ့်တီလမ်းကြောင်းတလျှောက်မှာလဲစစ်ကောင်စီရဲ့ရင်နှန်းတွေမကြာခဏဆိုသလိုပစ်ခတ်မိုင်းခွဲတိုက်ခိုက်ခံနေရတယ်လို့ဒေသခံတွေကပြောပါရယ်
ထိုင်းနိုင်ငံဘက်မှာယာယီတွားရောက်ခိုလုံနေတဲ့ကရင်စစ်ဘေးရှောင်တွေကိုတင်းပြန်မပို့ဖို့နဲ့လူသားချင်းစာနာဆောင်ရမှုအခြေခံမူအရကာကွယ်ပေးဖို့ထိုင်းအာဏာပိုင်တွေကိုတံလွေမြစ်ပြည်သူလူထုကွန်ရက်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။စစ်ကောင်စီတပ်ကနေလေကြောင်းတိုက်ခိုက်တာကြောင့်တံလွေမြစ်တစ်ဖက်ကထိုင်းနယ်စပ်ဘက်မှာတွားရောက်ခိုလုံနေတဲ့ကရင်စစ်ရှောင်တွေကိုမြန်မာဘက်ခြမ်းမှာအခြေအနေတည်ငြိမ်မှုရှိနေပြီဆိုပြီးပြန်လည်ပို့ဆောင်ဖို့ထိုင်းအာဏာပိုင်တွေညွှန်ကြားချက်ရှိတဲ့အတွက်အသိပြန်မပို့ဖို့မေလာရှိရနေ့မှာတန်လွင်ပြည်သူလူစုကွန်ရက်ကကြေညာချက်ဆုပ်ပြီးတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။မြန်မာဘက်ခြမ်းမှာသုခတဲ့တွေအတွက်လုံခြုံရေးစိုးရိမ်နေရဆဲဖြစ်သလိုနယ်မြေတွင်းလေရင်ဘုံကျဲမှုတွေလည်းရှိနေဆဲဖြစ်ပြီးတော့ဒရုန်းနဲ့လည်းစုံစမ်းထောက်လှမ်းတာတွေရှိနေတယ်လို့လည်းကြေညာချက်ထုတ်ပြန်တဲ့စာမှာဖော်ပြထားပါတယ်။
ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီကမေလ9ရက်နေ့ကဖမ်းဆီးပြီးနောက်တေဆုံသွားခဲ့တဲ့အသက်59နှစ်အရွယ်ပူတလဲလိန်ရဲ့ရုပ်အလောင်းကိုမိရှုတကြိုလိုက်ပြီးလို့စစ်ကောင်စီကမိသားစုဝင်များထံမေလ12ရက်နေ့ကအကြောင်းပြန်ခဲ့တယ်လို့သိရပါဗျ။ပူတလဲလိန်ဟာဟာခါမြို့နယ်ချောင်းဖက်မှာရှိတဲ့သူ့ရဲ့လေတောထဲမှာရှိနေစဉ်မှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကမေလ9ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပြီးမေလ17ရက်နေ့ကစစ်ကားနဲ့ဟာခါကနေကလေးမျိုးကိုဆေးကုသဖို့ပို့ဆောင်တဲ့ချိန်မှာကွယ်လွန်သွားတာလို့သိရပါတယ်။ပူတလဲလိန်ဟာလက်နက်ကင်လူငယ်အဖွဲ့တွေနဲ့အဆက်အသွယ်ရှိတဲ့ဆိုပြီးဖမ်းဆီးစစ်ဆေးခဲ့တာလို့စစ်ကောင်စီဘက်ကမိသားစုဝင်တွေကိုအကြောင်းကြားခဲ့ပေမဲ့ဒါဟာအချိန်မြင့်မရှိတဲ့ဆွဆွဲပြောဆိုချက်တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်
။ဧပြီလကစပြီးတော့ရှမ်းပြည်နယ်တွင်မြို့ကြီးတော်တော်များများမှာပုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမြို့တော်ဆောင်ကြီးမှာခုစလောပောက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပြီးမေလ17ရက်နေ့ညကတိတန့်ရဲစခန်းရှိမြို့လေရဲကင်းတွေမှာငါးကြိမ်ထက်မနည်းပောက်ကွဲခဲ့တာကြောင့်လမ်းတော်လမ်းလွန်ဒေသခံတွေတားစီစစ်ဆေးခံနေရကြောင်းဒေသခံနန်းလုံကပြောပါတယ်ပောက်ကွဲမှုတွေကြောင့်လူသူထိခိုက်ဒဏ်ရာရတာတော့မရှိခဲ့ပါဘူးဒါပြင်ဒီပေါ်ကြောင်မဲမူဆယ်မြို့တွေမှာလည်းပောက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေကြောင်းပောက်ကွဲမှုတွေဖြစ်တိုင်းရက်ွက်တွင်လမ်းမကြီးနဲ့လမ်းကြားတွေမှာရဲနှစ်စစ်သားတွေစောက်ကြတားစီပြီးလူဖုံးတွေကိုစစ်ဆေးတာကြောင့်ဒေသခံတွေအတွက်ခက်ခဲဖြစ်နေတယ်လို့သူကပြောပါတယ်
ရခိုင်ပြည်နယ်မှာတိုက်ပွဲတွေမရှိပေမဲ့နယ်မြေ၉ခုမှာမြေမြုပ်မိုင်းနဲ့စစ်လက်နက်ပစ္စည်းအကျဉ်းချံအပါအဝင်ကျေးရွာအနီးမှာစစ်တပ်စခန်းတွေရှိနေတဲ့အတွက်ဒီနှစ်မိုးရာသီမှာလယ်မြေအများပြားစိုက်ပျိုးနိုင်မှာမဟုတ်ဘူးလို့ရခိုင်ပြည်လုံးဆိုင်ရာတောင်လူလေသမားတမကတာဝန်ရှိသူတွေကပြောပါတယ်ဗရတိတောင်မြို့နယ်ကကျေးရွာပေါင်း20ကျော်မှာမြေမြုပ်မိုင်းအပါအဝင်စစ်တပ်စခန်းတွေရှိနေတဲ့အတွက်လယ်မြေအေကပေါင်းတောင်းနဲ့ချီပြီးဒီနှစ်မှာစိုက်ပျိုးဖို့အခက်အခဲရှိနေတယ်လို့မြောက်ဦးမြို့နယ်မှာလည်းလက်အေကထောင်ပေါင်းများစွာမှာစိုက်ပျိုးဖို့အခက်အခဲရှိနေတယ်လို့တိရခန်တွေကပြောပါတယ်။ရခိုင်ပြည်မှာမိုင်းနဲ့စစ်လက်ကျန်ပစ္စည်းတွေပောက်ကွဲမှုကြောင့်ကလေးနဲ့အမျိုးသမီးတွေအပါအဝင်လူပေါင်း50နီးပါးတေဆုံးခဲ့ပြီး100နီးပါးထိခိုက်ဒဏ်ရာရရှိထားတယ်လို့ရခိုင်အရက်ဖက်ဖွဲ့စည်းတွေရဲ့စည်ရင်းတွေအရာသိရပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ထဲမှာမွန်နိုင်ငံရေးပါတီကပုံကိုတချို့ပါဝင်နေတဲ့အပေါ်မွန်ပြည်သက်ပါတီအနေနဲ့ကန့်ကွက်စရာမရှိသလိုပါတီအနေနဲ့မိမိဒေသအတွင်းစစ်ရေးလှုပ်ရှားမှုမရှိစေဖို့နာဆကစစ်ကောင်စီနဲ့တွဲဆုံဆွေးနွေးတာလို့လည်းမွန်ပြည်သက်ပါတီတာဝန်ရှိသူတွေကဆိုပါတယ်မိကလျာမွန်ကလည်းစူးစီးတင်ဆက်ပေးထားပါတယ်
လက်ရှိ NUG ဆိုရဖွဲ့တယ်မှာလောက်တမဝန်ကြီးနေရာမှာနိုင်သူနာခေါ်နိုင်ထုံးဖေးကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးနိုင်ကောင်းတော်နဲ့စီမံကိန်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနဒုတိယဝန်ကြီးမင်းစရာဦးစတဲ့မွန်တိုင်းရင်းသားကိုစားပြုဝန်ကြီးတွေပါဝင်နေတဲ့အပေါ်မှာကာကွယ်စရာအကြောင်းမရှိဘူးလို့မွန်ပြည်တစ်ပါတီဗဟိုနိုင်ငံရေးဌာနတာဝန်ခံနိုင်အောင်မကြီးကမောမာတာနဲ့အခုလိုပဲပြောပါတယ်
အတောလေးဆိုအဲဟမ်ချေပိုင်နာကတိပွေကနကတာကမချာ
ဒီဘက်နဆာကအစိုးရပေါ်မှာကျွန်တော်တို့ NCA စာချုပ်စောက်သီးစရာတွေရှိနေသေးတော့ NUG နဲ့ချိတ်ဆက်ဖို့ဆိုတာအချိန်ယူရအောင်မှာဖြစ်ပါတယ်တစ်ဖက်မှာကျွန်တော်တို့မုံဝန်ကြီးတွေ NUG စိုးရဖွဲ့ထဲမှာပါဝင်နေတဲ့ပေါ်မှာကန့်ဝတ်စရာတော့မရှိပါဘူးသူတို့ရဲ့နိုင်ငံရေးလုပ်ငန်းစဉ်ရွေးချယ်တွေကိုသူတို့သဘောဆန္ဒအတိုင်းသူတို့လှုပ်ဆောင်နိုင်ပါတယ်အဲ့ဒီပေါ်မှာကျွန်တော်တို့ကန့်ဝတ်စရာမရှိပါဘူး
ပြီးခဲ့တဲ့ AB လက်ကုံပိုင်းကအာနာသိန်းစစ်ကောင်စီနဲ့မွန်ဖြစ်တဲ့ပါတီတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာဟာနိုင်ငံရေးကိစ္စတွေမပါဘဲ2012ခုနှစ်ကချုပ်ဆိုခဲ့ကြတဲ့ဘိုင်လက်ထရယ်စာချုပ်ပါအပြည့်ရစဲမှုဆိုင်ရာကိစ္စတွေကိုပဲဆွေးနွေးခဲ့တယ်လို့သူကဆက်ပြောပါတယ်
ပြန်ချီရိုင်းတော့တို့ဒေသပေါ်ရေကရံွယ်မှုဟာအဲ့ဒီရေကမြန်မွန်ကြီးကော
ကျွန်တော်တို့ဒေသမှာစည်ရေလှုပ်ရှားမှုတွေမရှိဘူးစောက်သိမ်းသွားဖို့ကျွန်တော်တို့ရှင်းလင်းပြောဆိုကြပါတယ်ပြီးတော့တပ်ကနေရာဝင်ယူထားတဲ့ကျွန်တော်တို့တပ်တည်နေနေရာကိုအ мян ပြန်လည်ပေးအပ်ဖို့ကျွန်တော်တို့တောင်းဆိုထားပါတယ်တစ်ဖက်မှာလည်းဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအကောင်အထည်ဖော်ပေးဖို့ကျွန်တော်တို့ရဲ့ပညာရေးပိုင်းတွေကိုလည်းဆောင်ရွက်ပေးဖို့ပြောဆိုဆွေးနွေးတာနိုင်ငံရေးကိစ္စတွေတော့မပါဘူး2012ဘယ်လက်ထရယ်သဘောတူညီချက်ပေါ်မှာဆွေးနွေးပြောဆိုကြတာဖြစ်ပါတယ်
လက်ရှိကာလမှာ KNU နဲ့ KIA တပ်ဖွဲ့တွေတိုက်နေတယ်လို့မွန်ပြည်တပ်ပါတီနဲ့ KMPP တို့ပါဝင်လာအောင် NUG စီယုံဆွေးနွေးတဲ့လို့မြမနိုင်ငံရေးလေးလာသုံးသတ်သူဦးတန်းစိုးနိုင်ကအခုလိုအကြံပြုပါတယ
်။တိုင်းနာလှူရှာမှုအဖွဲ့ရှိတဲ့ထဲမှာအခုက KNU နဲ့ KIA ပဲအဓိကတိုက်အဲနောက်ပိုင်းကျတော့မွန်ပြည်တပ်ပါတီတို့ကြားဘက်ကနော် KNPP တို့အဲဒီအားစုတွေတိုက်ခိုက်လာအောင်နိုင်ငံရေးရာစီယုံဆွေးနွေးပြီးတော့ ကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်နဲ့ပေါင်းစည်းပြီးတော့လှုပ်ရှားနိုင်မယ်ဆိုလို့ရှိရင်ဒီလှုပ်ရှားမှုကြီးကဒီဒေါ်လာကြီးကမဟုတ်ချအောင်မြင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
NCA နဲ့မှရေးထိုးထားတဲ့ပိုင်းရနာလက်နက်ကင်ဆယ်ဘွဲနဲ့ဖွဲ့စည်းထားတဲ့ငင်းချိုင်းရေးလုပ်ငန်းစဉ်ဦးဆောင်မှုအဖွဲ့ PPSD နေနဲ့လက်ရှိအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့တနစ်တာကာလအတွင်းမှာနိုင်ငံရေးဆွေးနွေးမှုပြုလုပ်မှာမဟုတ်ပေမယ့်နှစ်ဖက်အပြည့်ရစဲရေးဘိုင်လက်ထရယ်လုပ်ငန်းစဉ်တွေကိုတော့တဖွဲ့ချင်းတီးကြားဆွေးနွေးနိုင်တယ်လို့သဘောတူဆုံးဖြတ်ထားပါတယ်ရှင်
ဆက်ပြီးတော့စစ်ရေးတင်းမာမှုတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာစစ်ကောင်စီနဲ့မင်းတပ်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရဲ့ကြားအပြစ်ခတ်ရစဲထားတဲ့သဘောတူညီမှုမေလ12ရက်နေ့ကစပြီးပြပြသွားပြီဖြစ်ပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးတော့နမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ
်အနာသိန်းစစ်ကောင်စီကနေဖမ်းဆီးထားတဲ့မင်းတပ်မြို့ကလူငယ်5ဦးကိုမေလ12ရက်နေ့နေ့လယ်12နာရီနောက်ဆုံးထားပြီးပြန်လွတ်ပေးဖို့မင်းတပ်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတောင်းဆိုခဲ့တာကိုစစ်ကောင်စီဘက်ကလိုက်လျောပေးမှုမရှိခဲ့တာကြောင့်ရခိုင်တဘောတူညီထားတဲ့အပြစ်ခတ်ရစဲမှုဟာပြပြသွားပြီလို့မင်းတပ်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ
်။ရင်ပိုင်းကဆွေးနွေးထားတာကသူတို့ထောက်ဖို့ဆိုမှစီမီကိုသွားတဲ့73စီးရှိတယ်လေ။73စီးထွက်သွားရင်ဒီ9ရောက်ကိုနှိမ့်ဆွေးနွေးပြီးမှလွတ်ပေးဖို့ဆိုတဲ့သဘောတူထားတာပေါ့နော်။အဲ့ဒါကိုသူဘက်ကအဲ့ဒါကိုဆက်ဆွဲနေပြီးအခုသူတို့ဘာဖိနေလာလဲဆိုတော့၄ရောက်ကိုပဲဆွေးပေးမယ်။၄ရောက်ကတော့လူတက်မှုကတည့်ရလို့ရှိတယ်မလွတ်ပေးနိုင်ဘူး။၄ရောက်ကိုလွတ်ပေးမယ်။နောက်ပြီးအပေးယူကစီမီကနေပြန်လာတဲ့စစ်ကောင်စီကလည်းရောက်နေရကြပါလေစစ်သားကိုမင်းတပ်မျိုးဖြတ်သွားပြီတော့တောင်းဆိုကျွန်တော်တို့ကဒီအင်အားနဲ့ကျွန်တော်တို့မျိုးဖြတ်သွားဖို့အလုံးအောင်ခွင့်ဒါကသူတို့ကျွန်တော်တို့ကိုတက်တက်သူတို့တမင်ကလာကျွန်တော်တို့အသက်တိုင်းနဲ့ကြောတော့ဒီလေးယောက်ကိုတော့လှုပ်ပေးမယ်စစ်ကအစင်း၁၆စီးရောက်နေရကြဖြတ်သွားမယ်ဆိုတာကအပိယူတာအကြီးလွန်းတယ်လေမဖြစ်နိုင်ဘူးဟုတ်မရမင်းတပ်မှာတက်ဆွဲတော့ကျွန်တော်ဘယ်လိုလုပ်မလဲအဲ့လိုမျိုးရှိတယ်ဆိုကျွန်တော်တို့သဘောတူမှုကပြည့်ပြည့်သွားတယ်
ချင်းပြည်နယ်မင်းတပ်မြို့မှာအာဏာသိမ်းစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟာဧပြီလ24ရက်26နဲ့29ရက်နေ့တွေကတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီတိုက်ပွဲအတွင်းစစ်ကောင်စီဘက်ကအနည်းဆုံးအယောက်20သေဆုံးပြီးအထိနာခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီဘက်ကမင်းတပ်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဆွေးနွေးဖို့ကမ်းလှမ်းပြီးယာယီအပြစ်ခတ်ရစဲထားခဲ့ကြတာဖြစ်ပါတယ်။အခုလိုစစ်ကောင်စီနဲ့မင်းတပ်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကြားသဘောတူညီချက်တွေပြက်ပြဲသွားတဲ့အတွက်မင်းတပ်မြို့မှာအချိန်မရွေးပြစ်ခတ်မှုတွေပြန်လည်ဖြစ်ပေါ်လာနိုင်တဲ့အလားအလာရှိတယ်လို့မင်းတပ်မြို့ဒေသခံတဦးကပြောပါတယ်
။နောက်ဆက်တွဲယုံကြည်မှုအတွက်ခက်လိမ့်မယ်လို့တိုက်ပွဲရင်ပြန်ထန်လာနိုင်တဲ့အလားအလာရှိတယ်။တက်ဖြစ်နိုင်တဲ့အနေအထားလည်းရှိပါတယ်။
အခုလက်ရှိမှာလဲမင်းတပ်မြို့နယ်ပြည်သူတွေအနေနဲ့အိမ်ထဲမှာပဲနေထိုင်ကြဖို့နှစ်ခွန်လေးတက်စုပေါင်းယုံရဲစခန်းစတဲ့နေရာတွေအနီးအနားမှာသွာလာတာတွေရှောင်ရှားကြဖို့မင်းတပ်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်မန်စီမြို့နယ်မိုးမောင်မြို့နယ်နဲ့ရွှေကူမြို့နယ်အတွင်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်။ထိုင်းနိုင်ငံဖက်ချမ်းမှရာယီသွားရောက်ခိုးလုံနေတဲ့ကရင်စစ်ဘေးရှောင်းတွေကိုနေရက်အတင်းပြန်ပို့ဖို့နဲ့အကာအကွယ်ပေးဖို့ထိုင်းအာဏာပိုင်တွေကိုကရင်အရက်ဖက်ဖွဲ့စည်းဖြစ်တဲ့တန်လွင်မြက်ပြည်သူလူထုကွန်ရက်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
VOA မြန်မာဝိုင်းကတင်ဆက်ပေးနေတဲ့ရေဒီယိုအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေနဲ့ TV အစီအစဉ်တွေကို Facebook နဲ့ YouTube ကနေအလွယ်တကူရှာဖွေရယူနိုင်ပါတယ်။ Facebook နဲ့ YouTube ကရှာဖွေရန်ဆိုတဲ့နေရာမှာ VOA Burmese လို့ရိုက်ထည့်လိုက်ပြီးအလွယ်တကူရှာနိုင်ပါတယ်။အခုအခါမှာတော့တောက်ကြံနေမနှက်ခင်တရင်အချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ
်။ဆန္ဒနာသိမ်းမှုစန့်ကျင်ဆန္ဒပြတဲ့တရင်တင်ပြမှုနဲ့ DVB တရင်တောက်ကို1300ချလိုက်ချိန်မှာပဲမြန်မာနိုင်ငံမှာအဖမ်းခံရတဲ့ဂျပန်တရင်တောက်ယူကီကီတာဇူမီကိုတော့ပြန်ပြီးလွှတ်ပေးမှာဖြစ်ကြောင်းစစ်အုပ်ချုပ်ရေးကောင်စီကကြေညာနေမှာကြေညာပါတယ်။ DVB တရင်ဌာနရဲ့ဘကိုးတိုင်းတရင်တောက်ကိုမင်းညိုဟာမတ်လ3ရက်နေ့ကအဖမ်းခံရရတာဖြစ်ပြီးမေလ12ရက်နေ့မှာတော့စစ်ခုံရုံးကနေထောင်ဒဏ်3နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။မစ္စတာကီတာဇူမီဟာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးပထမဆုံးတရားစွပ်ဆိုတာခံရတဲ့နိုင်ငံခြားသတင်းတောက်ဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံနဲ့တရားဝင်နေဆက်ဖြတ်ကျော်လာသူတွေကိုထိုင်းစစ်အာကတင်းတင်းကြပ်ကြပ်စောင့်ကြည့်နေချိန်မှာပဲဖျားသုံးဆူနဲ့ကတ်နေတဲ့ကန့်ချနာဘူရီပြည်နယ်အပါအဝင်
ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုတောက်ခင်မျိုးသက်ကပြောပြပေးသွားတာပါဒီမနက်အတွက်စီစဉ်ထုတ်လို့ရင်းမှုကတော့တောက်ခင်မျိုးသက်ဖြစ်ပြီးအတန်မိုင်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ဒေါသရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှပြချမ်းမာချမ်းသာကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ကရဲမွန်ပါThis program has come to you from the